Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းပြစ်ကြပါစီခင်ဗျာ။ VOA American သားရဲ့2016ခုနှစ်ဒီဇင်ဘာလ19ရက်ဗိုလ်ဒူးနေ့မနေ့ကင်းအစီအစဉ်တွေကို American ပြောင်စု Washington DC မြို့တော်ကနေလိုင်းမီတာ3240 48တို့ကနေစတင်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်မဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းဝယူတင်ဆက်မှာပါ
။မင်္ဂလာပါရှင်ကျမကချင်းရသက်ပါဒီမနက်ခင်းသတင်းတွေကိုကိုကျော်အောင်နဲ့အတူကြီးညာပေးပါပါစုံစမ်းရေးမှုရဲ့မင်းမြတ်မှုကိုလိန်ညာခဲ့မှုနဲ့မိုက်ကယ်ဖင်းကိုစင်ကြက်ချရေးအတွက်ရွှေဆိုင်ပေးဖို့ပန်ကြားချက်ကိုတရားသူကြီးကလက်ခံလိုက်ပါပြီရခိုင်ပြည်နယ်ထဲမှာရခိုင်နဲ့နှက်ကင်အဖွဲ့နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေအပြင်းထန်ဆက်သက်ဖြစ်ပွားနေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုညာဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာဘင်္ဂလားဒေ့ရှ်ပြတ်ထွက်သွားတဲ့ရင်ဂျာတွေကိုပြန်လည်လက်ခံရေးမြန်မာအစိုးရကလုဆောင်နေတယ်ဆိုပေမဲ့တစ်ချိန်တည်းမှာပဲအဲ့ဒီလူတွေပြန်မလာနိုင်အောင်အစိုးရကလုပ်နေတယ်လို့စွပ်စွဲမှုတွေရှိနေပါတယ
်စီယာစာကြားရတဲ့ဘယုံတရားနာတတ်သိခိအာရတ်စန်ဒါစီဟုတ်ကမတရားရတဲ့ဒါစီဆူစ
ာရင်းညာဒုက္ခတွေတူပြောကြပါတော့ပါဒီသတင်းကိုတော့သတင်းနေပြီးနားဆင်ရဖို့ရှိပါတယ်တခါလုံချုံရေးကောင်စီမှာတင်သွင်းတဲ့အဆုံးဖြတ်ချက်မူကြမ်းကိုမြန်မာအစိုးရကလက်မခံဘူးလို့ပြောနေပါတယ်မြန်မာကြောင့်မင်းရဲ့ဥပဒေကြမ်းမှာအကြီးစားတူးဖော်မှုတွေကိုပိတ်ပင်လိုက်ပါတယ်ဒီလိုအကြောင်းတွေကိုတင်ဆက်ဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရပါမယ်အခုအရင်ဆုံးတော့ထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးသက်နဲ့ကိုကျော်အောင်လင်းတို့ပြောပြပြပါအောင်ဗျာ
သမ္မတဒေါ်နယ်ထရမ့်ရဲ့ပထမဆုံးနိုင်ငံတော်လုံခြုံရေးအကြံပေးဖြစ်တဲ့မိုက်ကယ်ဖင်းဟာထရမ့်အာဏာမရရဲ့2018ခုနှစ်အစပိုင်းသတင်းပတ်တွေအတွင်းရုရှားနဲ့ဆက်နွယ်မှုရှိခဲ့တာနဲ့ပတ်သက်ပြီးစုံစမ်းမှုတွေရဲ့မေးမြန်းချက်ကိုလိန်ညာဖြေကြားခဲ့တာကိုဝါရှင်တန်ရုံးတရားသူကြီး MH Sullivan ကအင်ကာနေမှာပြင်းပြင်းထန်ထန်ဝေဖန်ပြစ်တင်လိုက်ပါတယ်။ဒါပေမဲ့ Michael Flynn အတွက်စင်ချက်ချမှုနဲ့ပတ်သက်ပြီးရွှေဆိုင်ပြဖို့ပန်ကြားချက်ကိုတော့လက်ခံခဲ့ပါတယ်။ Michael Flynn ကလည်းအခုလိုစုံစမ်းမှုတွေကိုလိန်ညာပြောဆိုခြင်းကရာဇဝတ်မှုမြောက်တယ်ဆိုတာအတိပါကြောင်းပြန်လည်ပြောကြခဲ့တာပါ။စုံစမ်းမှုတွေကသူ့ကိုအဲ့ဒီချိန်က American ဆိုင်ရာ Russia သမ္မတကြီးဖြစ်တဲ့တာဝန်ထမ်းဆောင်နေတဲ့ Sergey Kislyak နဲ့သူတို့ကြားဆွေးနွေးမှုတွေနဲ့ပတ်သက်ပြီးမေးမြန်းခဲ့တာဖြစ်ပါတယ်။အသက်60ရှိပြီဖြစ်တဲ့ဖလင်းကအငိမ့်စားစစ်ဘုံချုပ်ကြီးတူဦးဖြစ်ပြီးတချင်းကစစ်ဖက်ထောင်လိုက်ရင် DIA အကြီးအကဲဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့သူတူဦးဖြစ်ပြီးဖလင်းဟာလက်ရှိစုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းဆောင်ရွက်ခဲ့တဲ့အတွက်ထောင်လန်းပြစ်ဒဏ်မပေးတဲ့အကြောင်းအထူးစုံစမ်းရေးမှူး Robert Mueller ကအကြံပြုထားတာပါ Robert Mueller က2016သမ္မတရွေးကောက်ပွဲမှာ Trump မဲဆွယ်ဖွင့်တဲ့ Russia လိုဆက်နွယ်မှုရှိမရှိဆိုတာနဲ့သမ္မတတယောက်အနေနဲ့ Trump ကတရားရေးကိုနှောက်ယှက်မှုရှိပြီးစုံစမ်းနေတာအခုဆို16လကြာနေပြီဖြစ်ပါတယ်တရားသူကြီး Sullivan ကတော့ဖလင်းကိုထောင်တန်းပြစ်ဒဏ်မချဖို့အတွက်အာမမခံနိုင်ကြောင်းပြောကြားခဲ့ပါလေ
။မက္ကဆီကိုနယ်စပ်မှာဒတိုင်းတိဆောက်မဲ့ကိစ္စအတွက်သူတောင်းထားတဲ့အမေရိကန်ဒေါ်လာ5ဘီလီယံမရလို့ရှိရင်အစိုးရရန်နရားတွေကိုရပ်ဆိုင်းပြစ်မယ်လို့ချင်းချောက်ထားရကနေပြီးတော့သမ္မတဒေါ်နယ်ထရမ့်ကအလျှော့ပေးလာတဲ့အတွက်ဒီမိုကရက်နဲ့ရီပဘလီကန်လွှတ်တော်အမတ်တွေသဘောတူညီချက်ရနိုင်ရေးလွှတ်တော်အတွင်းမှာတွေ့ဆုံပြောဆိုနေကြပါလေ။သူတောင်းထားတဲ့ငွေကြေးပမာဏမရရင်အစိုးရလုပ်ငန်းတွေရပ်ဆိုင်းပြစ်ရတဲ့ကိစ္စကိုသူနာမည်ခံသားမဲ့အကြောင်းသမ္မတ Trump ကပြီးခဲ့တဲ့သတင်းပတ်တွင်းပြောကြခဲ့တယ်ဆိုပေမဲ့အခြေအနေတွေဘလို့ဖြစ်လာမယ်ဆိုတော့ကိုစောင့်ကြည့်ရအောင်မှာဖြစ်ကြောင်းနဲ့နေဆက်လုံခြုံရေးအတွက်လိုအပ်နေကြောင်းသတင်းတော်တွေကိုအင်္ဂါနေ့မှာပြောခဲ့ပါတယ်တကယ်လို့လွတ်တော်နဲ့သမ္မတအင်ပြီးတော့အကြာကြာကာလရေတိုးအသုံးစရိတ်အတွက်သဘောတူညီချက်မရနိုင်လို့ရှိရင်မရှိမဖြစ်လိုအပ်တဲ့ရေးပေါ်ဝန်ထမ်းတွေကလွဲလို့ကျန်တဲ့အစိုးရဌာနတွေကလုပ်ငန်းတွေတောက်ကြနေညတကောင်ကြော်လို့ရှိရင်ရပ်ဆိုင်းပြရတော့မှာဖြစ်ပါလေအစိုးရပိတ်ပြတဲ့အထိအခြေအနေတွေဖြစ်ပေါ်လာခဲ့ရင်တော့ပြည်တော်စုအစိုးရဝန်ထမ်း7,000လောက်ဟာလာစားမရပဲအလုပ်တွေနားနေကြမှာဖြစ်တာကြောင့် Christmas ရောက်ဖို့သတင်းပတ်အနေနဲ့သာလိုတော့တဲ့အချိန်မှာဘယ်သူမှအဲ့လိုမျိုးမဖြစ်လို့ကြပါဘူးဒီတော်တွင်သမ္မတလိုချင်နေတဲ့နေဆက်တိုင်းတိဆောက်ရေးလိုအပ်တဲ့ငွေကြေးပမာဏကိုရနိုင်မဲ့တခြားနည်းလမ်းတွေလည်းမရှိသေးတဲ့အကြောင်းအိမ်ပြီးတော့ပြောခွင့်ရအမျိုးသမီး Sarah Sanders ကပြောပါတယ်
ပါလက်စတိုင်းနဲ့အစ္စရေးနဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုလက်ခံမယ်ဆိုရင်အစ္စရေးရဲ့ပိုးပြီးအသာစီးရတဲ့အနေအထားဖြစ်တဲ့အတွက်ဒါကိုလက်ခံဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကတိုက်တွန်းလိုက်ပါတယ်။ငြိမ်းချမ်းရေးသဘောတူညီချက်ကလည်းတစ်ဖက်စလုံးအတွက်အကျိုးကျေးဇူးကြီးကြီးမားမားရနိုင်တယ်ဆိုတဲ့အချက်ကိုလက်ခံဖို့အချိန်ရောက်နေပြီလို့လည်းအင်ကန်နဲ့ကျင်းပါတဲ့ရှေ့လေပိုင်းပြည်ထောင်ဆိုင်ရာလုံခြုံရေးကောင်စီရဲ့လက်ဆင့်အစည်းအဝေးမှာသံတမန်ကြီးကပြောတာပါ။အစ္စရေးဟာကျောဝချမ်းသာတဲ့နိုင်ငံဖြစ်ပြီးသူဟာအင်ကြီးချင်းနိုင်ငံတွေနဲ့အမြဲငြိမ်းချမ်းစွာနေလို့တဲ့ဆန္ဒရှိတာကိုအတော်ချေဝန်းနဲ့နယ်မြေကိုဆက်လုပ်ပြီးပြသခဲ့တဲ့ အချက်ကပြနေတယ်လို့အစီအစဉ်မှာပြောပါတယ်ပါလက်စတိုင်းသားတွေရတဲ့ဂုံစရာကောင်းတဲ့သူတွေဖြစ်ပေမဲ့အစ္စရေးနဲ့မတူတာကသူတို့မှာစီးပွားရေးအဆင်မပြေကြပဲကျန်းမာရေးဆောင်ရှက်မှုနဲ့တရားစင်ပြီးအပါအဝင်အခြေခံဝန်ဆောင်မှုတွေမရှိတဲ့အပြင်သူတို့ကိုဂါဇာကမ်းရောင်ဒေသမှာအုပ်ချုပ်နေတဲ့သူကလည်းအာနာရှင်ဟမတ်စ်တွေဖြစ်နေတာကြောင့်ပါလက်စတိုင်းလူထုဆူဆူဝါဝါခံစားနေရတယ်လို့ပြောပါတယ်တကယ်လို့ငြိမ်းချမ်းသဘောတူညီမှုသာရမယ်ဆိုရင်တော့ပါလက်စတိုင်းသားတွေအတွက်နေမှုထိုင်မှုတည်တည်တသာတိုးတက်လာမှာဖြစ်တဲ့အပြင်သူတို့နိုင်ငံရေးအနာဂတ်လည်းကောင်းမွန်လာနိုင်တယ်လို့ပြောပါတယ်
သမ္မတဒေါ်နယ်ထရမ့်ဟာ2016ခုနှစ်သမ္မတရွေးကောက်ပွဲမွေးဆွဲစည်းရုံးမှုတွေနဲ့သူ့ရဲ့စီးပွားရေးလုပ်ငန်းတွေအတွက်အကျိုးဖြစ်ထွန်းအောင်သူ့ရဲ့ကိုယ်ပိုင် Trump Foundation ကုသိုလ်ဖြင့်လူမှုရေးအဖွဲ့ကိုအသုံးချခဲ့တယ်လို့နယူးယောက်ပြည်နယ်တရားသူကြီးချုပ်ကတရားစွဲဆိုခဲ့တာကြောင့်အဲ့ဒီလူမှုရေး Foundation ကိုဖျက်သိမ်းပစ်ဖို့သဘောတူလိုက်ပါပြီသမ္မတထရမ့်ရဲ့ရွေးကောက်ပွဲမွေးဆွဲစည်းရုံးမှုတွေအပါအဝင် Trump Foundation ကိုရွေးချက်ရှိရှိအလွဲသုံးစားလှုပ်ဆောင်ထားတဲ့တရားမဝင်လုပ်ရတဲ့ကိုသူတို့ရုံးကအသေးစိတ်တင်ပြထားကြောင်းနယူးယောက်ပြည်နယ်တရားသူကြီးချုပ် Barbara Underwood ကအင်္ဂါနေ့မှာထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အဲဒီလိုရတဲ့ကိုကြီးကြီးအဖြစ်သမ္မတ Trump ဟာ Trump Foundation ကိုသူ့ရဲ့အကျိုးစီးပွားတဲ့နိုင်ငံရေးအကျိုးစီးပွားတွေအတွက်ငွေကြေးအထောက်ပံ့ပေးနေတဲ့အဖွဲ့အစည်းတာသဘောထားခဲ့ကြောင်း Underwood ကဆိုပါတယ်။ Foundation မှာရှိနေတဲ့ရမုံငွေတွေကိုတော့သူ့ရဲ့သူ့ရုံးရဲ့ကြီးကြပ်ကိုကဲမှုနဲ့အညီလာမယ့်ရပေါင်း30တွင်ပရပိတလူမှုရေးအသင်းအဖွဲ့တွေကိုခွဲဝေပေးသွားမှာဖြစ်ကြောင်း Democrat Party ဝင်တူဖြစ်တဲ့ Miss Underwood ကပြောပါတယ်ဒီသဘောတူညီချက်ဟာ1989ခုနှစ်မှာဖွဲ့စည်းခဲ့တဲ့ Trump Foundation ပေါ်နယူးယောက်ပြည်နယ်တရားရုံးကတရားစွဲဆိုမဲ့လုပ်ငန်းစဉ်တွေကိုပြီးဆုံးသွားစေမှာတော့မဟုတ်ဘူးလို့လည်းဆိုပါတယ
်ဒီ American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိအိုင်ဒိုမီတာ32 kHz 9335အိုင်ဒိုမီတာ40 kHz 9839အိုင်ဒိုမီတာ48 kHz 6153ညဒုတိယနိုင်ဝဲမှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုအမေရိကန်တန်အမနက်ခင်တင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်ထဲမှာရခိုင်နဲ့နှကိုင်ဖွဲ့ AA နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေအပြင်းထန်ဆက်လက်ဖြစ်ပွားနေပါတယ်ပုံနှကြောင်းမျိုးနယ်ထဲမှာမနေ့အင်္ဂါနေ့ကနှစ်ဖက်တိုက်ပွဲဆက်ဖြစ်နေပြီးတမရော်ဘက်ကလေကြောင်းအကူသုံးတိုက်ခိုက်တဲ့အထိပြင်းထန်တယ်လို့အေအေအဖွဲ့ကပြောပါတယ်။မနေ့ဆယ်နိုင်ခွဲကဆက်ပြီးတိုက်ပွဲအတော်ပြင်းထန်ခဲ့တယ်လို့တမရော်ဘက်ကရဟန်းရဲနှစ်စီးနဲ့လာရောက်ဘုံကျဲတိုက်ခိုက်တယ်လို့ပြောပါတယ်။နိုဗင်ဘာလကုန်ပိုင်းကဆက်ပြီးဒီကနေ့အထိရခိုင်ပြည်နယ်ဘူးရီတောင်ရသေးတောင်ပုံနှကြောင်းမျိုးနယ်တွေဘက်မှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားဖြစ်ပွားတဲ့တိုက်ပွဲရေတွက်က40လည်းမနေ့ရှိပါတယ်။နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တဲ့ဘူးရီတောင်မျိုးနယ်ဘက်မှာရန်ကုန်စစ်တွေကားလမ်းပေါ်ကစစ်တွေကြောက်တော်များဦးလမ်းပိုင်းမှာပါခီးတဲ့ရင်ကားတွေကိုလုံခြုံရေးတပ်ဖွဲ့တွေကတင်းတင်းကြပ်ကြပ်ဆစ်ဆဲနေတာပါအစိုးရတပ်မတော်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲတွေဖြစ်နေတဲ့ဘူးသီးတောင်နဲ့ရသေးတောင်အတွင်းကားလမ်းမှာဒီဇင်ဘာ6ရက်နေ့ကပောက်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်2ယောက်သေဆုံးခဲ့ရတယ်လို့ပြီးခဲ့တဲ့တင်းတင်းတွင်ကရသေးတောင်မြို့နယ်ကျေးတမရော်ပိုင်းကားတစ်စီးအတိုက်ခိုက်ခံရပြီးတမရော်သား3ဦးသေဆုံးပြီး10ဦးထဲမှာဒဏ်ရာရပါတယ်။အခုတိုက်ပွဲတွေကြောင့်ပုံနှကြုံမျိုးနဲ့အထက်သင်္ဘုံတန်းချေရွာမှာဆစ်ရှောင်းဒုက္ခတွေ300ကျော်ရောက်နေပြီးသူတို့တဲ့စားနပ်ရိက္ခာဆောင်တဲ့အဝတ်ထည်တွေလိုအပ်နေပါတယ်
။မြန်မာအစိုးရရဲ့အချက်လက်စုဆောင်းထင်းသိမ်းဌာန e-government data center တည်ဆောက်ရေးအမေရိကန်ဒေါ်လာ 93.8 တန်းကိုကိုရီးယားသွင်းကုန်ပို့ကုန်ဘဏ်ကနေပြီးတော့ချင်းွေယူဖို့ပြည်တော်စုတော်တော်ကအတည်ပြုလိုက်တဲ့အကြောင်း Reuters သတင်းမှာမနေ့တုန်းကဖော်ပြပါရယ်ချင်းငွေယူရေးကိစ္စကိုပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနကနေအခုလဇာပိုင်းမှာလွှတ်တော်ကိုတင်ပြခဲ့တာပါအင်္ဂါနေ့တုန်းကတော့ဒီကိစ္စကိုလွှတ်တော်တွင်မဲခွဲဆုံးဖြတ်တဲ့အခါမှာထောက်ခံမဲ453မဲကန့်ကွက်မဲ6မဲနဲ့တခဲနဲ့အတည်ပြုနိုင်ခဲ့ပါရယ်အချိန်3နှစ်ကြာမဲ့ဒီစီဇန်ကိုအခုလာမဲ့ Nissan January လမှာစတင်မှာဖြစ်ပြီးဆက်သွယ်ရေးနှင့်အချက်လက်ဤပညာဝန်ကြီးဌာနရဲ့ညွှန်ကြားချက်နဲ့လှုပ်ဆောင်မှာဖြစ်ပါတယ်။အစိုးရသတင်းချက်လက်ထိမ့်သိမ်းရေးဘိုးဌာနကိုနေပြည်တော်မှာထားမှာဖြစ်ပြီးတော့အထောက်အကူပြုဌာနကိုတော့တန်လင်းမြို့မှာတည်ဆောက်မှာဖြစ်ပါတယ်။ဒီလုပ်ငန်းတွေအတွက်စုစုပေါင်းကုန်ကျမှုကဒေါ်လာ 104.3 တန်ရှိပါလိမ့်မယ်။ဒီစင်မှန်ကိန်းပြီးဆုံးသွားတဲ့အခါမှာအစိုးရရဲ့ဝန်ဆောင်မှုတွေကို24နာရီပတ်လုံးအင်တာနက်အွန်လိုင်းကိုအသုံးပြုပြီးတော့လှုပ်ဆောင်လာနိုင်တော့မှာဖြစ်ပါတယ်။ပြီးခဲ့တဲ့ပတ်တုန်းကလွတ်တော်အတွက်မှာအင်တာနက်ဆိုင်ဘာလုံခြုံရေးနဲ့ပတ်သက်ပြီးတော့လွတ်တော်ကိုယ်စားလှယ်တွေကြားမေးခွန်းထုတ်တာတွေအခြေတင်ဆွေးနွေးတာတွေလုပ်ခဲ့ကြပါသေးတယ
်။မဲခေါင်မြစ်ကြောင်းထဲမှာမြန်မာထိုင်းလာအိုစ်နဲ့တရုတ်တို့ဦးဆောင်ပြီး89ကြိမ်မြောက်ပူးတွဲခင်းတဲ့မှုကို ဒီနေ့အနောက်တောင်ပိုင်းယူနန်နယ်ကအချက်ဆောင်ပနာကိုပိုင်းအုတ်ထုတ်ခွင့်ရဒေတာမှာရှိတဲ့ဂွန်နီစိတ်ကန်းကနေစတင်ကင်းလဲမှာပါအခုလိုပူးတွဲကင်းလဲမှုကနေမိုင်မောင်း300တဆယ်ကျော်ဒေတာအတွက်အကြမ်းဖက်မှုတိုက်ဖျက်ရေးကိုရောလုံခြုံရေးတင်နေဆက်ချုပ်ဖြစ်ပေါ်တဲ့ရာဇဝတ်မှုချိန်မုံရေးကိုပါတုံးမြန်လှုပ်ဆောင်နိုင်မှာဖြစ်ကြောင်းယူနန်ဒေတာလုံခြုံရေးနဲ့နေဆက်ကာဝေးဘျူ တ်ခံခဲ့ရပြီးကုန်တင်တင်မော၂ဆင်းကိုပြန်လည်ခိုင်းကဆွဲတော်ပြီးတဲ့နောက်ပိုင်း2017ဒီဇင်ဘာလကစပြီးမဲခေါင်ကြီးကျောင်းပူးတွဲကင်းလည်မှုကိုစတင်ခဲ့တာဖြစ်ပါတယ်။မဲခေါင်ကြီးကိုတရုတ်နိုင်ငံမှာလမ်းဆင်းမယ်လို့လူသိများပြီးဒီမြစ်ကျောင်းဟာတရုတ်လာအိုစ်မြန်မာထိုင်းကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကြားနေဆက်ကျော်ဖြတ်ကူးတန်းသွားလာရမှာတိတ်ကိုအရေးပါအရာရောက်တဲ့ရေကြောင်းလမ်းတစ်ခုလည်းဖြစ်ပါတယ်။
အကာသထဲမှာအမေရိကန်ရဲ့စီးရဲဆောင်ရွက်မှုတွေလှုပ်ဆောင်နိုင်အောင်လို့ပင်တဂွန်စစ်တပ်တန်းချုပ်ရဲ့အကာသဌာနတစ်ကိုဖွင့်လက်ကြောင်းတမတ်ဒိုနယ်ထရန့်ကမနေ့ကပဲကြေညာပါတယ်။ပုံမှန်ကောင်းမွန်တဲ့စူးစိမှုနဲ့စီးရဲဆောင်ရွက်မှုတွေချစ်စစ်ပြပြလှုပ်ဆောင်နိုင်အောင်ပြုလုပ်မယ်အကာသအစီအစဉ်တစ်ခုဖြစ်ပြီးတော့လာမယ့်9နှစ်အတွင်းဒေါ်လာတန်း800အထိအကုန်ခံပြုလုပ်သွားမှာဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးဌာနကဒီအကာသဌာနတစ်ကိုကောင်တယ်ဖော်ရေးတမတ်ထရန့်ကလည်းအင်္ဂါနေ့တုန်းကသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ပါတယ်ဒီဌာနကိုဖန်တီးရတဲ့ရွေချက်ကတော့အကာသအတွင်းမှာရှိတဲ့အမေရိကန်ရဲ့ပိုင်ဆိုင်မှုတွေကိုအကာအကွယ်ပေးမှပို့ထောက်ပြီးတော့ပို့ခင့်မိတဲ့နည်းပညာတွေကိုသုံးစွဲသွားဖို့အကာသအတွင်းလှုပ်ဆောင်မှုတွေကိုစနစ်တကျစုစည်းပြီးတော့စောင့်ကြည့်လေ့လာသွားဖို့နဲ့တရုတ်နဲ့ရုရှားဘက်ကအနောက်ရှက်တွေပြုလုပ်တာတွေကိုထိန်းချုပ်တာတွေကိုစိုးရိမ်တာတွေတိုးလာနေကြအောင်လို့ကြောက်မဲ့ဖြစ်ပါတယ
်ဘရူနိမနဲ့ထိတိုင်အောင်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကြောင်လင်းတို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့မြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်သွားမှာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာအစိုးရကပြန်ခေါ်ဖို့လှုပ်ဆောင်နေတယ်ဆိုပေမဲ့တစ်ဖက်မှာလည်းရိုဟင်ဂျာတွေပြန်မလာနိုင်အောင်လုပ်နေတာတွေရှိကြောင်းရိုက်တာသတင်းဌာနကစုံစမ်းတွေ့ရှိတာကိုမနေ့ကသတင်းထုတ်ပြန်ပါတယ်ကိုကြောင်လင်းကဆက်ပြောပြမှာပါ
ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တွေကပထမတော့အဖြစ်လူ 1,200 လောက်မြန်မာနိုင်ငံကိုပြန်လာရေးကိုမြန်မာအစိုးရကပြီးခဲ့တဲ့နိုဝင်ဘာလ15ရက်နေ့မှာစီစဉ်ခဲ့ပါတယ်။ဒါပေမဲ့ဒီစီစဉ်အထမမြောက်ခဲ့ပါဘူး။အကြောင်းကတော့သူတို့ရဲ့မူလနေအိမ်တွေမှာပြန်နေခွင့်ရရေးနဲ့နိုင်ငံသားဖြစ်ခွင့်မပေးရင်ပြန်မလာဘူးဆိုပြီးတော့ရိုဟင်ဂျာမွတ်စလင်တွေကငြင်းဆူခဲ့တာကြောင့်ပါ။လွန်ခဲ့တဲ့83နှစ်တုန်းကအင်းဒင်ကျေးရွာမှာမွေးဖွားကြီးပြင်လာခဲ့သူဟူစိန်အာမက်ဟာအခုဘင်္ဂလားဒေ့ရှ်နိုင်ငံကုတုပါလောင်ဒုက္ခသည်စခန်းမှာရောက်နေပါတယ်။အင်းဒင်ရွာကိုဆက်သွယ်ဂျိုလူကနေတဆင့်ရိုက်ထားတဲ့တပ်ပုံကိုကြည့်ပြီးဟူစိန်အာမက်တအံ့တော်ဖြစ်ရပါတယ်။အင်းဒင်ရွာဟာဗုဒ္ဓဘာသာနဲ့ရိုဟင်ဂျာမွတ်စလင်တွေအတူတွဲနေတဲ့ရွာဆိုပေမဲ့လည်းအခုမြင်ရတဲ့ဂျိုလူတပ်ပုံကအင်းဒင်ရွာကမွတ်စလင်အိမ်တွေအကုန်ပျောက်သွားပြီးဗုဒ္ဓဘာသာတွေရဲ့အိမ်တွေပဲကျန်နေပါတယ်။မွတ်စလင်အိမ်တွေရဲ့နေရာမှာအနီရောင်အမိုးနဲ့နှစ်ထပ်အိမ်အစ်စ်တွေကိုတပ်ပုံမှာတွေ့ရပါတယ်။သူရဲ့မြေပြန်မရဘူးဆိုရင်မြန်မာပြည်ပြန်စရာအကြောင်းမရှိဘူးလို့ဟူစိန်အာမက်ကဆိုပါတယ
်။ဒီရာသာပြန်ရတယ်ဗျုံတရားနာတဲ့ခစ
်ကျွန်တော်တို့ရဲ့အနာဂတ်ကတော့အမောင်အတိဖြစ်နေပါတယ်။မြန်မာနိုင်ငံကိုကျွန်တော်တို့ပြန်ရမလားမပြန်နိုင်ပဲဖြစ်နေမလားဆိုတာကလည်းမသိကြပါဘူး။ကျွန်တော်တို့အခွင့်အရေးတွေကိုအစိုးရကပြန်ပေးမယ်ဆိုရင်တော့ကျွန်တော်တို့ပြန်နိုင်မှာပါ။ကျွန်တော်တို့နိုင်ငံကနေထွက်ပြေးခဲ့ရတာ၄ချိန်ရှိပါပြီ။မြန်မာပြည်ပြန်သွားလိုက်ဒီကိုပြန်လာလိုက်ရနဲ့ဖြစ်နေတာပါ။ကျွန်တော်တို့အိမ်တွေမိရှုခံခဲ့ရပါတယ်။ကျွန်တော်တို့မြေတွေကိုစစ်တပ်ကတင်ထားပါတယ်ပြန်ပြေးရလိမ့်မယ်လို့လည်းမထင်ပါဘူးဒါဟာမတရားသဖြင့်လုပ်တာပါကျွန်တော်တို့ရဲ့အခွင့်အရေးတွေပြန်ရချင်ပါတယ်ဒီဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းကျွန်တော်တို့မနေချင်ပါဘူ
းရိုဟင်ဂျာမွတ်စလင်တွေနေခဲ့တဲ့ကျေးရွာတွေတော်တော်များများဟာမိရှုခံရပြီးအခုအဲ့ဒီနေရာတွေမှာအိမ်အစ်စ်တွေယာနဲ့ချီပြီးတော့တိစောက်ထားပါတယ်အဲ့ဒီအိမ်အစ်စ်တွေမှာအများစုကဗုဒ္ဓဘာသာဝင်တွေနေထိုင်ကြပြီးတချို့ကရခိုင်ပြည်နယ်ရဲ့တခြားနေရာတွေကနေရောက်လာကြတာပါအဲ့ဒီမှာလူငယ်ရေးဆိုင်ရာအစအဦးအစ်စ်တွေကိုလည်းတိစောက်ထားပါတယ်နိုအာအစ္စလမ်ဟာဘူးစီတော်မြို့နယ်တောင်ပစားရွာကပါအခုတော့သူ့ရဲ့မိသားစုဝင်အယောက်20နဲ့အတူကုတုပလောင်ဒုက္ခသည်စခန်းမှာနေပါတယ်တောင်ပစားမှာသူနေတုန်းကဆေးဆိုင်တော်တော်များများသူဖွင့်ခဲ့တာပါအခုလည်းဒုက္ခသည်စခန်းမှာသူဆေးတွေဆက်ရောက်နေပါတယ်ဒါပေမဲ့အခြေအနေကတော့ကွာသွားပါပြီရွာမှာတုန်းကလိုဆိုင်နဲ့ကနားနဲ့မဟုတ်တော့ပါဘူးဝါးစပွဲခနော်နီခနော်နဲ့တခုပေါ်မှာဆေးတွေကိုတင်ပြီးတော့နိုအာအစ္စလမ်ဆေးရောက်နေပါတယ်သူကလည်းမြန်မာနိုင်ငံသားဖြစ်ခွင့်ကိုပြန်ရခြင်းနေတာပါ
ဖော်လာရှိတဲ့ကောင်မြန်မာသားဖြစ်တဲ့ကိုဖူရီရယံဒီဟိရယံပါလေခေါ်ရတာကမှ
ကျွန်တော်တို့ရဲ့အိမ်ဒီမြေတွေကိုအသိမ်းခံလိုက်ရပြီလို့တခြားလူတွေစီကနေတဆင့်အခုကျွန်တော်တို့သိရပါပြီဒါပေမဲ့ဘယ်သူတွေကယူထားတာလဲဆိုတာတော့မသိပါဘူးကျွန်တော်တို့နေရာတွေမှာ
Pamari Labi, Nini Visu Ragaro, Majagingabe, Tiabare, Tabo Nine, the Dindrigani, the Saint Tiaba, Tonori, Nia Yingo, Piambu, Timba, Tabame, Nanganda, Chipquim, Tanyajimani, MVC Locore, Nangandasi, Tadigan, Kabiago, Tonoru, Malujimau, Palu Tau, Tonoru, Yamale, Tonoruga, Tainda, Tia, Tosian, Hamu, Shide, Yamaninga, Nangandariba.
ကျွန်တော်တို့ကတရားသုံးဆချောင်းမျိုးမြောက်တိုင်းရင်းသားအဖြစ်နေထိုင်နေတာပါဒီလိုမှမဟုတ်ရင်တော့ကျွန်တော်တို့ပြန်မှာမဟုတ်ပါဘူး
For durable solutions, of course, any return.
Niya piyani na pata bi yeshe pilezebo UNHCR ka amyera tipe piyo so nebare. Kung teka shishi longjong se chamu shishi ne kudwone ko somcha bi piyane ki piya bali me. Tro dilomyo somcha naimo chene trencha la digo tro kongong tiya bali me lo piyo dage lava. Satoe joruga niya itare dabo niya niya ma piyongle de piyani da go shinshine ne miniya le sobe me. Atezae go topya budo mule wawu. Pajangle soro. ဖြစ်စီခံရတဲ့ရိုးညာနေရာတွေကိုတွာလာခွင့်တင်းကျပ်ထားလို့ပါရိုးညာတွေအတွက်မြန်မာအစိုးရရဲ့စီမံကိန်းကိုမှတ်တမ်းတင်နိုင်မှုရိုက်တာစတင်ဌာနအနေနဲ့ပြီးခဲ့တဲ့နှစ်အတွင်းရိုးညာတွေနေခဲ့တဲ့နေရာတွေမှာဆောက်လုပ်ရေးလုပ်ငန်းတွေလုပ်နေတဲ့ဆက်သွယ်ဂျိုဒုကရိုက်ထားတဲ့တပ်ပုံတွေကိုလေ့လာဆန်းစစ်ရပါတယ်အစိုးရကရေးဆွဲပြီးထုတ်ပြန်ကြေညာခြင်းမရှိတဲ့ပြန်လည်နေရာချထားရေး တဲ့ရူညာတွေနဲ့လဲ Reuters သတင်းသမားတွေကဆက်သွယ်မေးမြန်းပြီးဒီသတင်းတင်ပြချက်ကိုထုတ်ပြန်ခဲ့တာပ
ါ။ကိုကြောင်လင်ပြောပြသွားတာပါ။ရခိုင်ပြည်နယ်ရေးကုလသမဂ္ဂလူညွန့်ရေးကောင်စီမှတင်သွင်းထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုလက်မခံနိုင်ကြောင်းမြန်မာအစိုးရကနေတုတ်ပြန်လိုက်ပါတယ်ဒီအကြောင်းအပြည့်စုံကိုတော့မဆုမွန်ကပြောပြမှာပ
ါဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေပြည်လဲလက်ခံရေးအချိန်အတိအကျသတ်မှတ်ဖို့အပါအဝင်ရခိုင်ပြည်နယ်အရင်းနဲ့ပတ်သက်လို့ဖိအားပေးဖို့ရည်ရွယ်ထားတဲ့ဆုံးဖြတ်ချက်မူကြမ်းတစ်ရပ်ကိုတော့ဗြိတိန်နိုင်ငံကဦးဆောင်ပြီးတော့လုံခြုံရေးကောင်စီမှတင်သွင်းထားတာပါဒါပေမဲ့လည်းဒီလိုဖိအားတွေဟာလက်တွေ့ပြဿနာကိုဖြေရှင်းရမှာအကျိုးမရှိနိုင်တဲ့အတွက်လက်မခံနိုင်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတမ်မကြီးဦးဟောက်ထိုးစွန်းကပြောဆိုလိုက်တာပါ
ဟိုလုံခြုံရေးကောင်စီကနေပြီးတော့ဆုံးဖြတ်ချက်ချမယ်ဟုတ်လားဒီနေ့ဒီနေ့မပြီးရင်ဟုတ်လားဟိုရည်ရွယ်ဖို့ကိစ္စတွေဟိုသူတို့စဉ်းစားမယ်ဘာညာဆိုတဲ့ဟောင်းနဲ့လုပ်နေတဲ့ဟာတော့နိုင်ငံရေးကဖိအားပေးတဲ့သဘောတသက်ပဲလေဒါကဘလို့မှအကျိုးမပြုနိုင်ဘူးကျွန်တော်တို့လုပ်နေတဲ့ဟုတ်လားဟိုဆောင်ရွက်နေတဲ့ဖြစ်စဉ်တွေလည်းပဲဘယ်လိုမှအကျိုးမပြုနိုင်တဲ့အပြင်စိုးကျိုးပဲဖြစ်စီမှာပဲဆိုတော့ကျွန်တော်တို့ကဘယ်လိုမှလက်မခံပါဘူးဒီဟာကိုလေ
လုံခြုံရေးကောင်စီဆုံးဖြတ်ချက်မူကြမ်းမှာတော့ဒုက္ခသည်တွေပြန်လည်လက်ခံရေးကုလသမဂ္ဂအေဂျင်စီတွေနဲ့နားလည်မှုစာချုပ်လွှာရေးထိုးထားတာတွေနောက်ကွယ်လွန်သူကုလသမဂ္ဂအတွေ့အမှုချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်ဖို့တွေကိုလည်းတိုက်တွန်းထားတာပါတမကြီးဦးဟောက်တို့ဆွမ်းကတော့မြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်အကြက်တဲဖြည့်ရှင်းနိုင်ရေးတက်ဆိုင်ရာနိုင်ငံတွေနိုင်ငံတကာအတိုက်ဝိုင်းအနေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်လို့ပြောပါတယ
်ကျွန်တော်တို့ကဒေသအတွင်းမှာရောနိုင်ငံချင်းရောကျွန်တော်လုပ်နေတာရှိတယ်တစ်ဖက်ကလည်းပဲ UNDP UNHCR နဲ့လည်းကျွန်တော် MOU ထိုးပြီးလုပ်နေတာလေဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ပြန်လည်လက်ခံကိစ္စကျွန်တော်လုပ်နေတာပဲเนาะကျွန်တော်ဘက်ကနေပြီးတော့အတတ်နိုင်ဆုံးအကောင်းဆုံးဖြစ်အောင်စိတ်ချလုံခြုံတဲ့အနေအထားဖြစ်အောင်ကျွန်တော်တစ်ဖြစ်ချင်းအစင်းရင်းကျွန်တော်လုပ်နေတယ်နောက်တစ်ခုကလည်းပဲဟာလာကျွန်တော်တို့ဒီအရေးကြီးဖို့ကိစ္စပါညာဆိုတာလည်းပဲဟိုလူခွင့်ရေးကိစ္စဖောက်ဖြစ်လို့ကျူးတွန်းနေဆိုရင်ကျွန်တော်အရေးယူမယ်ဆိုတာလူကြီးတော်တိုင်ကပြောထားတယ်တက်မတော်ပိုင်းဆိုင်ရာဟိုလူကြီးတော်တိုင်ကလည်းပြောထားတယ်နိုင်ငံတော်ပိုင်းကလည်းပြောထားတယ်အဲ့ဒါကြောင့်လည်းကျွန်တော်တို့ကအခု ICU ကြီးဖွဲ့ပြီးတော့ဟာလာလွတ်လပ်တဲ့ဟိုဟာပေါ့နော်ဟိုစုံစမ်းကော်မရှင်ဖွဲ့ပြီးတော့ကျွန်တော်လုပ်နေတယ်ဟိုမိနစ်တစ်နေရပဲ၁၂နှစ်နေရပဲကြီးညာချက်ထောက်တာလေဟိုအလုံးနဲ့သိတဲ့အတိုင်းပဲဟာလာစက်သေးထောက်ထားဟိုပေးကြပါဟုတ်လားဟိုဘယ်လိုပဲဖြစ်ဖြစ်ပေးလို့ရတယ်အဲ့တော့အားလုံးကလည်းပဲသူတို့သိနေကျွန်တော်တို့လုပ်မယ်အင်တာဗျူးလုပ်မယ်အချက်လက်ဟုတ်လားပုံမူတည်ပြီးတော့ကျွန်တော်တို့သူတို့အနေနဲ့စုံစမ်းစစ်ဆေးအစ်စာတွေသူတို့လုပ်မယ်ဆိုတော့လည်းပြောထားပြီးပြီ
မြန်မာပြည်အရေးဆုံးဖြတ်ချက်မူကြမ်းနဲ့ပတ်သက်လို့ပြီးခဲ့တဲ့လတွေကလုံခြုံရေးကောင်စီဝင်15နိုင်ငံသားမှာတော့သဘောထားကွဲပြားနေစေဖြစ်ပါတယ် Lataloma, Sophia Chago, Dioning and Gatokamu, Bimatadalu, Kula the Magasanya, Rasha, the Majigale, Lemakanjau, Raida the Ritanago, Jasu Taraba, Yamada Maji Uhadu Sangaro, Yamaning and Nene, Lungo Ekonsiwe, the Nangan Jinzi, Chinka Swinwe Nibare, Lubiobare, Sophia Mujanguro, Lungo Ekonsi, a poem with Sanganang and there, Koning a Yetokame, Yashibu Lu at the Lu.
ဒီရောရုရှားတို့လိုအမြင်နဲ့ဖွဲ့ဝင်နိုင်ငံတွေဘက်ကပြီးတော့အာဏာမသုံးပါတာအတည်ပြုနိုင်မှာပါပြီးခဲ့တဲ့နှစ်ထဲရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့အေအာအက်စ်အစိုးရအုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကနေရိုဟင်ဂျာမွတ်စလင်တွေပေါ်လူခွေချိုးဖောက်မှုတွေဆိုးဆိုးဝါးဝါးကျူးလွန်ခဲ့ကြောင်းကုလသမဂ္ဂ ထောက်ပြပါတယ်အပြည့်စုံကိုတော့မန်အင်ဂျင်နံကတင်ပြမှာပါ
အရင်2016ခုနှစ်ကြောင်းမြေရေဒနာဥပဒေအရရေဒနာနယ်မြေအတွင်းလောက်ွက်အကျယ်ဝင်းဧက900အထက်နဲ့10နှစ်အထိအကြီးစားကြောင်းမြေတူးဖော်ရေးလုပ်ငန်းအဖြစ်ခွင့်ပြုထားရကနေမနေ့ကပြည်ထောင်စုလွှတ်တော်ကအတည်ပြုလိုက်တဲ့2019ကြောင်းမြေရေဒနာဥပဒေအရ900ကားထက်မပိုတဲ့လောက်ွက်အကျယ်ဝင်းနဲ့3နှစ်အထိကြောင်းမြေရေဒနာတူးဖော်ထုတ်လုပ်ခွင့်ရရှိမှာဖြစ်ပြီးတက်တန်းကိုနောက်ထပ်2ကြိမ်တိုးခွင့်ရရှိမှာဖြစ်ပါတယ်အခုလိုဥပဒေကိုပြင်ဆင်ရတဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့ထောက်ခံဆွေးနွေးတဲ့တနင်္သာရီတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးဟန်ဝင်းသိန်းကအခုလိုတင်ပြသွားပါရစေ။
ကျွန်တော်တို့2016ခုနှစ်ကြောင်းမြေရနာဥပဒေကိုပြင်ဆင်ရခြင်းအဓိပ္ပာယ် Spirit of Law အရာကကျွန်တော်တို့အကြီးစားထုတ်လုပ်မှုတွေကိုပယ်ပြီးတော့ဒေသခံလက်လုပ်လက်စားတွေရဲ့နိုင်ငံသားအကျိုးစီးပွားကိုကြည့်ရင်တို့ဒီဥပဒေကိုကျွန်တော်တို့အရင်ဆုံးပယ်ဖျက်ခြင်းဖြစ်ပါတယ်။ဒါကြောင့်မို့ဒီအပိုက်30ထည့်ရင်ကျွန်တော်တို့ Conflict of Law ဖြစ်နေပါတယ်။နောက်တစ်ခုကကျွန်တော်တို့ဟာဒီဥပဒေကိုဘာကြောင့်ပြင်ရလဲဆိုရင်ကမ္ဘာကူလသံမဲကထောင်စုနှစ်စီမံကုန်းထောင်စုနှစ်စီမံကိန်း MD number 7မှာလဲကျွန်တော်တို့ ensure environmental sustainability ဆိုတဲ့ရေကြီးအကျိုးစီးပွားအတွက်ကျွန်တော်တို့အနာဂတ်မျိုးဆက်သည့်အပြုတဲ့ထားရှိဖို့လိုတယ်လိုပါတယ်ဒါကြောင့်မလို့ကျွန်တော်တို့ဒီဥပဒေဟာကျွန်တော်တို့ဝန်ကြီးဌာနတချိန်ကျရင်အစိုးရအမျိုးမျိုးပြောင်းလဲလာတဲ့အခါမှာသူတို့ဟာလက်လုတ်လက်စားပြီးခိုင်းနေတော့ပုတ်ကလေးကကိုအကြီးအကျယ်ကျွန်တော်တို့အကြီးစားထုတ်လုပ်မှုတွေကိုမလုပ်ဘူးလို့မပြောနိုင်ပါဘူးကျွန်တော်တို့ရဲ့ဥပဒေနဲ့ဒါဆန့်ကျင်နေပါတယ
်အကြီးစားတူဖော်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့စိုးကြိုးအကြီးအကျယ်ဖြစ်ပေါ်စေကြောင်းအမျိုးသားလွှတ်တော်ဘက်ကတုံ့တက်ချက်ကိုတော့ ARD တိုင်းအမျိုးသားလွှတ်တော်ကိုယ်စားလှယ်မန်းခင်ဇော်ဝင်းကအခုလိုရှင်းပြပါတယ်
ကျွန်တော်တို့အမျိုးသားလွှတ်တော်မှာဒီဥပဒေကိုမူလစတင်ပြင်ဆင်ကတည်းကအကြီးစားလုပ်ငန်းတွေကြောင့်စိုးကြိုးကြီးတွေသွားမှုတွေဖြစ်တဲ့အတွက်ကြောင့်မလို့ပြန်ဖက်တာဖြစ်ပါတယ်ဒီစိုးကြိုးတွေကအခုထိတွေ့နေရဆက်ဖြစ်ပါတယ်အဲ့ဒါတွေကတော့ဒီပန်းမချင်းထိခိုက်မှုဒွေကြီးမစိပြဿနာတွေမြေစာပုံပြိုတဲ့ပြဿနာတွေမွေးရေးဆေးဝါးပြဿနာတွေတရားဥပဒေစိုးမိုးမှုကိုချိန်ချောက်နေတဲ့ပြဿနာတွေကအခုထိမကုန်သေးပါဘူးဒါကြောင့်ဒီပုံမှန်30ဆိုတဲ့နိုင်ငံတော်ပိုင်လုပ်ငန်းဟာလည်းအကြီးစားကိုညှဉ်းနှံတာဖြစ်တဲ့အတွက်ဒီပုံမှန်ကိုထပ်ထည့်မယ်ဆိုရင်အခြေအနေတွေကပိုဆိုးသွားမှာဖြစ်ပါတယ်ဒါကြောင့်မလို့ဒီပုံမှန်30ကိုပဲဖြတ်တင်မှာရောပထမဆုံးတင်ပြပါတယ်
အကြီးစားတူဖော်ရေးလုပ်ငန်းတွေကိုအစိုးရပိုင်းလို့ပြောပြီးနောက်ွယ်မှာကုမ္ပဏီကြီးတွေနဲ့လက်သိပ်ထိုးလှုပ်ဆောင်နေတာတွေရှိခဲ့တာကြောင့်ပြင်ပပုဂ္ဂလိကကုမ္ပဏီတွေဒါမှမကအစိုးရပိုင်းကြောင်းမြတ်တူဖော်ရေးလုပ်ငန်းတွေမှာပါမြေဧကလုတ်ခွင့်လိုင်စင်တက်တန်းတွေကိုရှော့ချကန့်သက်တာဖြစ်တယ်လို့ဥပဒေပြင်ဆင်ရေးထောက်ခံတဲ့လွှတ်တော်ကိုယ်စားလှယ်တွေကဆွေးနွေးတင်ပြခဲ့ကြပါတယ်အကြီးစားတူဖော်ရေးမှာအစိုးရပိုင်းလုပ်ငန်းဖြစ်ဆက်ကြီးထားရှိရေးဆွေးနွေးခဲ့တဲ့ဝေါ်မဲဆန္ဒနယ်မြေကလွှတ်တော်ကိုယ်စားလှယ်ဦးတင်ထွေးကတော့သူရဲ့သဘောထားကိုအခုလိုတင်ပြခဲ့ပါတယ
်ပြည်သူ့လွှတ်တော်ကနေပြီးတော့ဒါကမပယ်ဖျက်သင့်ဘူးဒါကဥပဒေတရားနေနဲ့ပြဋ္ဌာန်းသင့်တယ်ဆိုပြီးတော့ကျွန်တော်တို့အခုကန့်လန့်စရာစာမျက်နှာတက်ပုံမှန်တစ်ဆင့်မှာပြဋ္ဌာန်းလိုက်တဲ့အချိန်ဝန်ကြီးဌာနကနိုင်ငံတော်နဲ့နိုင်ငံသားများရဲ့အကျိုးအတွက်လုတ်ကန်ရန်လိုအပ်ပါကတက်ဆိုင်ရာတိုင်းနဲ့ပြည်နယ်အစိုးရများနဲ့ပူးပေါင်းရမည်နိုင်ငံတကာစာရင်းစာရင်းစာရင်းများနဲ့ညီဆောင်ရွက်ရဆောင်ရမယ်ဆိုပြီးတော့ဒါဟာကျွန်တော်တို့နိုင်ငံတော်နဲ့နိုင်ငံသားများရဲ့အကျိုးကိုရှေ့ရှုပြီးတော့ပြည်သူ့လွှတ်တော်ကနေတော့ပြဋ္ဌာန်းပေးလိုက်တာပဲဖြစ်ပါတယ်
လွတ်တော်နေ့ရက်သဘောထားကွဲလွဲတဲ့2019ခုနှစ်မြန်မာကျောင်းမြေရတနာဥပဒေကျမ်းနဲ့ဆက်လင်းပြီးတော့တပိုက်ချင်းစီအလိုက်2000လွတ်တော်မှာမနေ့ကဆုံးဖြတ်အတည်ပြုခဲ့တာဖြစ်ပါတယ်။လက်ရှိလုပ်ပိုင်ခွင့်ရထားတဲ့လုပ်ငန်းတွေအနေနဲ့တော့တက်တန်းကုန်တဲ့အထိဥပဒေဟောင်းတိုင်းလုပ်ကင်လို့ရပေမဲ့တက်တန်းတုံးမဲ့ကုမ္ပဏီတွေအနေနဲ့တော့လုပ်ငန်းအသစ်တွေကိုဥပဒေအသစ်တိုင်းဆက်လက်လု
ဒီသမလာဆက်ရှိရဲ့အင်္ဂါနေ့မှာကြာရောက်တဲ့နိုင်ငံတကာရွှေပြောင်းအခြေချသူများနေ့မှာကုလသမဂအဖွဲ့အကြီးအကဲကကမ္ဘာနိုင်ငံဤအလုံးကိုတိုက်တွန်းလိုက်ပါတယ်ရွှေပြောင်းအခြေချလာသူတွေပေါ်ဂွန်သိက္ခာရှိရှိလေးလေးစားစားနဲ့ဆက်ဆံပြီးသူတို့အတွက်အကျိုးရှိအောင်လုပ်ပေးကြဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်ကုလသမဂဂျနီဗာရုံးချုပ်ကနေလီဇာရှရိုင်းပေးပို့တဲ့သတင်းလာကိုဒေါက်ခင်မြို့သက
Pine, Gula the Magaga, Dagger in the Tauma, Jenya Kesenonga, Gabatawan, Piangshui, Chi Chadu Suzu Wanga, Tan Tiangazi, Shigelaba, Tabime, Nippa, Sashene, Jalare, Kuche Maro, Shui Piang, Chi Chadu, Ye Draga, Dago Dola, Bi, Tambo, Niangazi, Shitan, Shilani Babi, Gunangani, the Chanangu, Siwai, Ya, Piangshui, Jayaduga, Niabari, Dilu Piangare, Jangin Rilema, the Chuga, Sierin Tainan, Lu Pisi, the Chule, a Jam Pemuri Jang, Shangbi Jara Pipi, the Chugaro, Susan Sazane, Sun U D Trinchinet, Sandari Jang, Pipari, Gula Damaga, Sien Ziari Yaro, Birin Sidrijang, Owing Sanqua, Trapi Yadugale, Nauta, Dan Lizzi Laushini, Lupio Bari, IOM call, Nanganaga Shipyang Chichadimia Saya Gula Pue, Nunjai Mujo, Vidori Nugaro, Shipyang, Nitayadu, Nyazuha, သူတို့နေရင်တွေကိုစွန့်ခွာထွက်လာခြင်းကြသူတွေမဟုတ်ကြပါနဲ့အချိန်တွေကသူတို့ထိန်းချုပ်လို့မရတဲ့အနေအထားမှာစွန့်ခွာဖို့ဖြစ်လာစေတယ်လို့ပြောပါတယ်ဥပမာအားဖြင့်ဒေတာတစ်ခုမှဖြစ်ပေါ်တဲ့ရာသီဥတုနဲ့ဆက်နွယ်နေတဲ့ကပေးဆက်ရောက်တန်းနဲ့တဘာဝဘီးအန်ဒီရဲ့ကြောက်ရောက်ဒါရီကနေတစ်နှစ်တစ်နှစ်လူရည်တန်းနဲ့ချီးပြီးဥယင်စွန့်ခွာရွှေ့ပြောင်းမှုဖြစ်လာစေတယ်လို့ပြောပါတယ်
IOM's data show that close to 3,400 migrants and refugees have already lost their lives worldwide in 2018.
ရှေ့ပြောင်းဒုက္ခသည်တွေပေါ်မှာတင်းနေတဲ့တိတ်ခါကျွေးတွေကိုပြန်ပြီးဆက်ဖို့အတွက်အရေးပါတဲ့ခြေလှမ်းတစ်ချက်ဖြစ်တဲ့လိုတဲ့ IOM အကြီးကဗီဒီယိုရင်းတို့ကပြောပါတယ်။ဒါပြင်ရှေ့ပြောင်းဒုက္ခသည်တွေကိုကြည့်ကြည့်ပြန်ကူညီမှုတွေပေးနိုင်ပြီးပို့ပြီးတော့ညှတာမှုတွေရှိလာစေမယ့်အနေအထားတစ်ခုကိုဖန်တီးလာနိုင်မှာဖြစ်တယ်လို့လည်းပြောပါတယ်။အခုရရှိခဲ့တဲ့သဘောတူညီမှုကနေကမ ် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ။ VOA American တန်ရဲ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမနက်9:00အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48kHz 6153နဲ့လိုင်းလက်မီတာ190ကပါဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းကမ္ဘာမီဒီယာတွေကမြန်မာပြည်အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာနဲ့ဓာတ်ရိုက်လေလံအစီအစဉ်တင်ဆက်တဲ့ခါမှာတော့
ဒီမှာရှစ်တက်ကသင်တယ်လို့ခြေတယ်လောက်ကန်နေတာတားလို့ရှိလို့ကိုမရဘူး။ကျက်တယ်လို့လုပ်မယ်။ဒီကြေညာဖြစ်လာတော့ငင်းရကုန်ပြီးဝင်မရလဲမဝင်ရတော့ဖြစ်သွားတယ်။
အမေရိကန်အော်လိုတော်ကမြန်မာနိုင်ငံကိုဂျီနိုဆိုက်လို့တတ်မှတ်လိုက်တဲ့အပေါ်ဆွေးနွေးထားတဲ့ဒိုင်ရီလီလိုင်းအစီအစဉ်ကိုမကြခင်နှားဆင်ရပါမယ်။အခုတော့ခရစ်စမတ်ယာဒီကာလမှာတချင်းတပုတ်နဲ့သောရရှင်တွေကိုတင်ဆက်ချင်ပါတယ်ခင်ဗျာ။
Born king to see, our finest gifts we bring to lay before the king. This is to honor him. Baby Jesus, I am a poor boy too. I have no gift to bring that's fit to give a king. But may I play for you on my drum? The mother Mary nodded. The ox and lamb kept time. I played my drum for him.
Johnny Cash ရဲ့ Little Drummer Boy ဆိုတဲ့တေးသချင်းကိုနားဆင်ကြရတာပါခင်ဗျာ။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မကိုမူရင်းအပေါ်မပြတ်တင်ပြကြင်ပါတယ်။မြန်မာညီညာရေးဟာတရုတ်ရဲ့လူညုံရေးအတွက်အရေးကြီးတယ်ဆိုတဲ့ခေါင်းစဉ်နဲ့တရုတ်အစိုးရတို့ Global Times သတင်းစာမှာယူနန်တက္ကသိုလ်ပါမောက်ခဘီရှီဟောင်းရေးသားထားတဲ့ဆောင်မကိုတင်ပြကြင်ပါတယ်။ MNDAA 6ကန့် TNLA တောင်းပလောင်နဲ့ AA ရခိုင်လက်နက်ကင်၃ဘွဲ့ပူးပေါင်းပြီးဒီဇင်ဘာလ2ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့မြန်မာအစိုးရရဲ့အမျိုးသားပြန်လည်တင့်မြင့်ရေးနဲ့ငြိမ်းချမ်းရေးကြိုးပမ်းမှုတွေကိုထောက်ခံကြောင်းမြန်မာအစိုးရနဲ့တွေ့ဆုံဆွေးနွေးတဲ့နီးလန်းတွေကတဆင့်စီရေးပဋိပက္ခနဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းသွားလိုတဲ့ဆန္ဒရှိကြောင်းဖော်ပြထားပါတယ်။ငြိမ်းချမ်းရေးအမြန်ရအောင်အရှိန်မြင့်တဲ့အနေနဲ့သူတို့သုံးဘွဲ့ရဲ့စီရေးလှုပ်ရှားမှုတွေကိုဆိုင်းငံ့ထားဖို့ဆန္ဒရှိနေတယ်လို့အစိုးရဘက်ကလည်းအလားတူအပြည့်သဘောဆောင်တဲ့ကြိုးပမ်းမှုတွေလုပ်ဖို့ကိုမျှော်လင့်နေတယ်လို့ဆိုပါတယ်။အစိုးရကအမျိုးသားပြန်လည်တင့်မြတ်ရေးကိုတွန်းနေချိန်တိုင်းသားဒေသတွေမှာဗမာလူမျိုးကြီးဝါဒနဲ့ဒေသခံတိုင်းသားတွေရဲ့လူမျိုးစုဝါဒတို့ကြားပြည်ပကကစိုးရိမ်ပွေရာအနေအထားမှာရှိနေစေပဲလို့ဆိုပါတယ်။တိုင်းသားတွေအများစုကတော့အစိုးရနဲ့စစ်တပ်ဟာဗ ပမာလူမျိုးတွေကိုသာကိုစားပြုနေတယ်လို့မြင်ကြပါတယ်တဲ့ကချင်တဲ့ရှမ်းပြည်မြောက်ပိုင်းမှာအစိုးရတပ်နဲ့တိုင်းရင်းသားအဖွဲ့တွေကြားတိုက်ပွဲတွေဆက်ရှိနေပြီးအစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားရင်းညာစစ်ရေးမှာအဓိကအဟန့်တားဖြစ်နေတာကတော့ဒေသခံတွေရဲ့အခွင့်အရေးအကျိုးမြတ်ပညာရေးရည်ကြီးမှုထင်ထင်ကွင်းနဲ့ဘာသာရေးယုံကြည်မှုစတာတွေကိုနီလန်းမှန်ကန်စွာနဲ့မဖြေရ ngan ne za de ta lung jong yi ha myama nai ngan ye nyin nyan ti nyin mu paw ma mu di ni de lo tiyou nai ngan ga tong tat tha ba de ai de ta ha tiyou ye adika a chou si wa ne le set sat ni de lo so ba de da jaw ain nin jin gao a ni ne tiyou nai ngan ha myama a su ya ga lo ni de nyin nyan yi ne pyan le tit myet yi lung ngan sin ni go thauk khan bi tu tet mu de a myan song ya la bo nyon lin tha de lo so ba de a pye song go raw global times a myin na ma myanmar peace crucial for China security ဆိုတဲ့အဆောင်းအဝါကိုဖတ်ရှုနိုင်ပါတယ်ခင်ဗျာ VOA အမေရိကန်တိုင်းရဲ့ဗိုလ်တူနေမနဲ့ခင်အစီအစဉ်လေးကိုနားဆင်နေရတာပါခင်ဗျာအခုတော့အမေရိကန်အေလီယန်၃အင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်းကပို့ချမှာဖြစ်ပါတယ
်တရရှိမြတ်ကိုဒီနေ့တွေ့တင်ပြမယ့် idiom အတုံးကတော့
kiss up to
ဖြစ်ပါတယ်စာလုံးပေါင်းက kiss kiss up to ဖြစ်ပါတယ်ခု idiom အတိအပယ်ကတော့ကို့အထက်လူကြီးကို့ကိုကိုကြီးမဆာမယ့်အရေးပါတဲ့ပုဂ္ဂိုလ်ကိုမျက်နှာချိုသွေးလှူဆောင်တာလို့အတိအပယ်ရပါတယ်ကျမတို့မြန်မာအရက်သုံးစကားရတော့မျက်နှာလို့ဖော်လံဖားတာပေါ့ရှင်ခု idiom အတုံးစကားမှလည်းဟိုဟာလေးပြေလုတ်ပေးဒီဟာလေးပြေလုတ်ပေးနဲ့မျက်နှာလိုမျက်နှာလှုပ်တာမျိုးကိုကြည်ညွှန်းပြောဆိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပေးတဲ့ဥပမာကိုနားဆင်ကြကြရအောင
် Nobody liked Jake because he spent all his time trying to kiss up to our boss So we were delighted when Jane Brown got the promotion Jake was after with all his kissing up and flattery
ဘယ်သူကမှ Jake ကိုသဘောမကျကြဘူး။ဘာကြောင့်လဲဆိုတော့သူဟာတစ်ချိန်လုံးပဲသူ့အထက်လူကြီးကိုဖားနေလို့ပါ။ Jake ဟာဒီလောက်တောင်ဖော်လံဖားမြောက်ပြင့်ပြောဆိုခဲ့ပေမဲ့လို့သူလိုချင်တဲ့ရာထူးကိုသူမရဘဲ Jane Brown ကိုတင်ပေးလိုက်တဲ့အတွက်ကျွန်တော်တို့ဝန်တာအားရဖြစ်ခဲ့ကြတယ်လို့အတည်ပြုရပါတယ်။စွန်းစွန်းကပြောခဲ့တယ်လို့ပါပဲ။အထက်လူကြီးပြောသမျှမှန်မှဖျားလို့လောက်တာသူဟာအထက်လူကြီးကဘာပဲပြောပြောဟုတ်သည်ရှိစေမဟုတ်သည်ရှိစေလူကြီးအကြိုက်တိုက်ပြောတတ်တာကိုလည်းရည်ညွှန်းပြီးဒီ ATM ကိုအသုံးပြုလို့ရပါတယ်။ဥပမာကိုနားဆင်ကြည့်ကြရအောင်
။ Pete goes further than anybody else in kissing up to the boss. If the boss ever told us, no matter what everybody thinks, the world is flat, Pete would say, "Yes sir, it sure looks flat to me."
Pete လူတကာတဲ့အထက်လူကြီးကိုဖားရမှာကန်းကုံအောင်ပဲဗျာ။တကယ်လို့ထက်လူကြီးကကျုပ်တော်ဗျာဘေသူကဘာပဲထင်တယ်ကဘာကြီးဟာပြားနေတယ်ဗျာလို့ပြောလိုက်ရင်ပီကလည်းမှန်လိုက်တာဆရာသမားရေကျွန်တော်အမေမှလည်းကဘာကြီးကပြားနေတာပဲလို့တန်ရောင်လိုက်အကြိုက်ပြောပါလိမ့်မယ်လို့အထိပ္ပာယ်ရပါတယ်မျက်နှာလိုမျက်နှာလှုပ်တာမျိုးကိုဘယ်လိုပြောမလဲ
kiss up to
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကို VOA မနက်ခင်းတိုင်းမှာဒေါ်လာတန်ပို့ချနေတာဖြစ်ပါတယ်အခုတော့အင်္ဂါညတရက်လီလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်ကိုသားညွန်ဦးကအစီအစဉ်တင်ဆက်ထားတာပ
ါမင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲ့အလီလေးအစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆင်းနေမဲ့အကြောင်းအရာကတော့ American Outlook တော်ကနေပြီးတော့ဒီမြန်မာနိုင်ငံရခိုင်ပြည်မှာဖြစ်ခဲ့တဲ့ကိစ္စဟာ Genocide ဆိုပြီးတော့တမ်းမှတ်မှုနောက်ပိုင်းဖြစ်လာနိုင်ခြေတွေကိုကျွန်တော်တို့သုံးသပ်ဆွေးနွေးမှာပါရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းမှာဒီ Ranger Muslim တွေအပေါ်မှာစစ်တပ်ကကျူးလွန်ခဲ့တာတွေကို Genocide လူမျိုးတုံးတပ်ဖြတ်မှုဖြစ်နေ American Outlook တော်ကနေပြီးတော့တတ်မှတ်ကြေညာခဲ့ပါတယ်ဒီလိုမျိုး American Outlook တော်ရဲ့တတ်မှတ်ကြေညာခြင်းရဲ့နောက်ဆက်တွဲအဖြစ်ဘလို့ရည်ယူမှုတွေရှိလာနိုင်လဲနိုင်ငံရေးအရဥပဒေကြောင့်ရဘလူးတယောက်မှုတွေရှိလာနိုင်လဲဆိုတာကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်အဲ့တော့ပေါင်းဆွေးနွေးပေးမဲ့ပုဂ္ဂိုလ်2ဦးရှိပါတယ်ပထမတူကတော့ Uri Taku Pukun Yaku to Town, Lukun Shinji Uong to Pipari, Lilambo Yonibabi. No, do our internews a poy, Drin Pinaya Sanga, Jambi, Rinasia, Usain Pipari, no zone, Lilambo Yonibabi. So, you know, Uong to Piko Jamaica, go on to Java La Fran.
Okay,
Java. Okay. Uong to Kunaga, General Pioga Luba, America, Lutoga, Juno Sites, who got Jacobi Nama, Tikari, Tamajina Labi, or
เออนอกเสร็จด้วยผิดล่ะไหนเนี่ยกิสซะบ่อทุติอุริจองยาบ่นอกเสร็จด้วยตะหยอกน่ะดาไนจีเนี่ยปะตะลูกองทุปลูเนี่ยต้องตัดมีบาละครับทีนี้อ่ะดีกะก็อ้าจองยูเจนเนี่ยสวยพอมาชงเกเจจ่าบาละตรุจินาก็ยิ้มหมู่จีดิยิ้มหมู่จีดิจูลงเกตรุอยู่เยมิอยู่เกเรด้วยนอกถ้ายิ้มหมู่จีดิเสร็จบ่บอกเด้แล้วนี่บ่ซิวนเชียงฮูดิปู่มาลีลีงามมาจิ้มหมู่จูลงนี่ลงยิ้มกวนปีเกด้วยยิ้มหมู่จีเสร็จเล่ ကျွေးခါကြတော့တချင်းကရင်ပြည်နီရှမ်းစားတဲ့တိုင်းနာဒီတာတွေမှာပါအခက်တကကျူးလုံမှုတွေဖြစ်လာ။ဟောနိုင်ငံတကားသိလာတယ်။အဲ့တော့ဥပဒေစုံမွေးပြတ်လာ။ဒီလိုညဉ့်ညဉ့်မှုရနိုင်တဲ့အခြေအနေမရှိတော့ဘူး။သူတို့ကမြန်မာစစ်တပ်ကတိုက်တဲ့အချိန်မှာတိုက်တဲ့နေရာမှာပြည်မှုကြီးကိုကျက်သူကျူးလုံဝင်ရှိသွားတယ်။ပြည်နီမှာဆိုရင်ကွင်းနီစစ်သားတုံးဦးနဲ့ရဲသားတုံးဦးလက်ထက်ရောက်ဖမ်းပြီးတော့ ဘာဝတရားသာတာကြီးပေါ်မှာရခိုင်ပြည်နယ်သားကြီးခံစားခွင့်ရှိတဲ့သဘောတရားသားတွေပေါ်မှာဒီကောင်းမှုခြေတဲ့ကျင်းတဲ့အတွက်ရခိုင်နဲ့သူဝင်ကြရရတယ်မှာပြဿနာဖြစ်နေလိုက်တာပဲအဲ့တော့အလားတူပြဿနာမျိုးကအချိန်မှဖြစ်တယ်ခုမှဆိုရင်တနိုင်းဒေသမှာဒီနေ့ကစာပိုင်းနဲ့နှစ်တဝက်လောက်ဒီဖြစ်တာတနိုင်းမှာထွက်တဲ့ဘယင်းနေသူ့ပေါ်ဝင်ကိုတော့ထိကျုပ်ကျင်တဲ့အတွက်မြန်မာစစ်တပ်က ဥပ္ပေဆုံးဝေးပြည့်ပြီးတော့ညီညာမှုနဲ့ဘရောမှာရမဟုတ်တော့ဘူးအဲ့တော့ဥပ္ပေဆုံးဝေးပြည့်ရင်စီဝေးတို့တက်မှုမှာဖြစ်နိုင်ညီညာမှုကလည်းမဖြစ်နိုင်အဲ့တော့ဥပ္ပေဆုံးမွေးရေးအစောက်ရေးဟာညနေငန်းပြဿနာလာမှာပဲနဲ့တကဘာလုံးပြဿနာဖြစ်လာတယ်အဲ့ကြောင့်လည်းနိုင်ငံကုမ္ပဏီတွေကထဲဝင်စီဝေးလုပ်ချင်တယ်ဒါပေမဲ့ဥပ္ပေဆုံးဝေးရပြည့်နေတယ်ဒီမှာစစ်တပ်ကထင်တယ ဥပဒေစိုးမိုးကြီးကိုဘယ်လိုပြန်လဲဒီဆောက်မယ်ဆိုရင်ဒီဆယ်စုနှစ်နဲ့ခြေပြီးတော့ဥပဒေစိုးမိုးကြီးပြတ်အောင်ဒီလိုကြီးတောက်လျှောက်ကျူးလို့နေကြတယ်မြန်မာစစ်တပ်ခေါင်းဆောင်နဲ့တာဝန်ရှိသူများပေါ့ဘူးဒီရင်တရားစီရင်ရှင်ရီလို့မရတော့ဖြစ်တယ်အဲ့ကကြတော့နိုင်ငံတကာအဆင့်တရားစီရင်ရေးကနေပြီးတော့တရားစီရင်ပါဝင်ပေါင်းဆောင်ကရုပ်နိုင်အောင်ဒီရင်ဆောင်တဲ့အခြေခံကနေပြီးတော့ ဒီမြန်မာစစ်တပ်ရာရှိတွေကိုICCမှာတရားစွဲဖို့ကိစ္စတွေကလည်းအခုလက်တော်တော်ဖြစ်နေတဲ့ခါကျတော့နိုင်ငံတကာဥပဒေအကြောင်းအရာတက်ရောက်မှုတွေကဘယ်လောက်ထိဖြစ်လာနိုင်မှာလဲခင်ဗျာဒီဆုံးဖြတ်ချက်ကဒီလိုကအICCကတော့တလိုင်းဟိုတကြောင်းပေါ့လေဒီICCကတရားစွဲရာရှိကိုယ်ရင်ကနေပြီးတော့မှကနာမစစ်တေးမှုစလုပ်နေပြီကနာမစစ်တေးမှုပြုလို့ရှိရင်ကျွန်တော်တို့တရားဝင်စစ်တေးမှုသွားတော့မယ်ခွာရချေပါဒီ ကျွန်တော်တို့အခုနိုင်ငံတကာထောက်ပြနေတဲ့စစ်ကောင်းဆောင်တွေပေါ်မှာအံဝရန်ထုတ်တာရှိသွားနိုင်တယ်။နိုင်ငံသူဆန်တရားယုံဂျမအူရီကိုဒီနိုင်ငံတွေကလိုင်းနာကျွန်တော်တို့ပြောလာတယ်။ဒါလည်းညောင်းကြောင်းဖြစ်တယ်။နောက်လည်းညောင်းကြောင်းကတော့ကျွန်တော်တို့ဒီဒီကရက်စက်တင်ဘာလရဲမှာထုတ်ပြန်ခဲ့တဲ့အခုလည်း20လရက်နေ့ရွှေနယ်တိကျထွက်သွားတယ်။ကြည့်သမကဆက်လက်ရှာဖွေမစ်ရှင်ရဲ့အစီအင်္ဂါန ဒီအရေးကြီးဆုံးအဖြစ်တယ်အဲ့ဒါကိုကျွန်တော်ဘာလို့ခေါ်လဲဆိုတော့ universal jurisdiction လို့ခေါ်တယ်လောကလုံးဆိုင်ရာစီမံခန့်အနာလို့ခေါ်တယ်အဲ့တော့အချို့တိုင်းပြည်ကမြို့သားတရားရှင်ရေး national court ဖြစ်တော်ညာလဲပဲဟိုအင်းမှုကြီးကျူးလုံးတဲ့သူတွေဟာအဲ့တိုင်းပြည်မှာရောက်သွားမယ်အဲတုံးလို့ရှိအဲ့တိုင်းပြည်ကလက်ခံရေးယူဆောင်ရမယ်ဆိုတဲ့အခါမှာအဲ့လိုရှင်ပိုင်းကို universal jurisdiction လို့ခေါ်တယ်အဲ့ဒါမျိုးဟိုကျင့်သုံးမှလို့လဲပဲကုလသမဂ္ဂအချက်လက်အချက်ဝေမရှင်က ထောက်ပြထားရှိတယ်အဲ့လိုရှိရတဲ့အချို့နိုင်ငံတွေမှာလည်းပဲအပြင်းမှုကျူးလွန်တဲ့ပုဂ္ဂိုလ်တွေဒါမှမဟုတ်ရှင်အဲ့ပြင်းမှုကျူးလွန်ဒေသတွေမှာရှိတဲ့စီးပွားရေးလုပ်ငန်းကုမ္ပဏီကြီးတွေပေါ့အဲ့ကုမ္ပဏီကြီးတွေဟာလည်းပဲတနည်းနည်းနဲ့ဒီပြင်းမှုကျူးလွန်သူများနဲ့ဆက်ဆက်ပတ်သက်တယ်လို့ယူဆနိုင်ကြထောက်ထားပြီးပေါ်လာမယ်ဆိုရင်အဲ့နိုင်ငံတွေမှာလည်းတရားစွဲရေးတွေဟာမျို
Okay, tenungai December di siwai ya, jekam huri ba, cila ni lebo. Di kaji ni nula mula patelu. Okay, ko awang tu ye lirai mau makan ni biwa awang kena. Cepat nak tu upe kau cemale, ko sewen inter news awa. U sewen, ko naga ro awang tu aro di ubi jang ya, cila ni nasi dua cini bo. Cepat ko sewen umi cina garo di alu toga cina jeha. Pilih mana apa sih, nengen dekam apa sih, nengen ia tu yang hua, pelaut itu siapa lah kena?
Jadi, mungkin auto tu ada, dunia tu. Nampak mana pilih ni lah, kanila auto tu ada tamu cina ada jenis size tu juga, no? Adi harga pelaut pilih mana, yang kamu ada pilih mana, sahaja ni dah pelaut pemulai sura. Sewu ni dah satu lah, oleh sahaja ni ada mewu, no. Dah pelawa ini, memang api dia maga. Nengenengan ye di luar ni pasal dia. Ibu dia memang sasar umpi dah, macam tu. Oh, dua dolar ni dihaga sewu dah berkau ni sura cekuk. Naa, buat apa dah? Nengenengan tadi ni ane ibu dia pernah tahu ni lah, no. Nengenengan maro di Muslim Taiwan ada tahu, oh, ini dah jodoh jare di nyari ada dihaga, oh, tuh temu. Not ojo tukar sekarang ni, matu tu dia ni betul dia. Ayah wanita sih dia. Tuh ada tak kuku cepat lah lima tu. Oh, nyolin ni jare. Tuh tu tak tu. Oh, atang kelabu. Ye you saya mungkin cepat lah lima tu. Tuh tu ada ni jare.
Okay, kena. Cuma tak kuku macam naga. Aku di sopja cene patelu. Mana nengai apa ziri? Tahu dia jaga belum ni alak ni.
Mana nengai apa ziri? Nyasu garo. Oh, tanah dalau dihau kuat. ตัวบีโร่มาเปลี่ยนมาเปลี่ยนยี่สุดเลยครับผมมาแบบนี้ผมมาตัวนับไปสี่เดือนแต่บางอย่างเราที่ว่าพอสมมติอยู่ที่จุลนี้สุดเลยไปยี่สุดยี่สิบกว่าแต่ทำอยู่บ้านเนาะดูดอเลยแบบดัมเบิลกรีซี่ตัวกูยังหูที่ตัวมาเราสูงใหญ่เลยอาการเราจะโน่นตามมันไปดูเลยมีอะไรที่เราไม่พิจารณ์ เนี่ยมาเลยแต่เราต้องเข้าใจเองในมีเดียร์มาดามิวรีพอจะเรียกข้าจ้างเองแต่มันเป็นดุริยางค์ในบิดาตุกยานะทุกมาดองสันสุจินะเป็นการก็วิบวิรัติปอมาอธิการยาบาร์เลยทุกคนเนี่ยเราดูยิ่งมองดีมุบาร์เลยมองดีมุสุลาเลยโฮเทลเด็กเกอเวด้าวใจเลยมันจะเราบิดามุดีมุดีอะไรเป็นพันธุ์ดีเลยดูเกี่ยชีเลยแต่ไม่ได้แต่กันนะอันนี้อาจจะว่าเราคนเราต้องมองดูที่ตัวกุ้งลองปูแต่เราไม่ยอมยากเก็บเสียได้ยุบเจ็บความมา
โซ่ยิงเนี่ยอะไรหาวูโจโจโนรู้อะไรคนนี้มึงรู้อะไรเขาคิดว่าลีน่ามันบอกขนาดที่วิวนี่วิวมองขึ้นมาวิวมองถือว่าอุ้งเสียงมันจะต้องชินดีกันเลยเนี่ยเนื้อตู้เสียไปจังเลยเช่นสูงขึ้นมองเว้นขึ้นมองลุ้นโอเคตู้ตู้สุนีมีมันรู้ยาวอะไรขึ้นมาเนี่ยคือเนี่ยใส่ดูทำไมคนยิ่งยาวยิ่งมาเสียอ่ะเนี่ยเราไม่ยาวเรื่องจำไม่ยากที่พวกเราจะพูดเลยแต่บางทีจริงๆเนี่ยอันนี้เสียอ่ะเนี่ยจำเราดีจำเราดีเสียอ่ะจำเรา马上去也得，怎么的？那么多年，一看，一个家的，男的把女的，把女的，哎，个啥个，估计的，哎，所以啊，我家庭哦，朋友的朋友，这么容易，俺那些南昌不，这样哦，这么回事情，那家里这样哦，这看一个人家，我是自己家里的狗，那个家是自己的，但是你是我的，那个家是俺朋友的自己的，在他们那些人，没得人家朋友的，小朋友那个人，是俺朋友的自己的。
นอกจากเรื่องจีนยาโรไม่ใช่ธรรมดาเนี่ยไม่ใช่ทุกอย่างมันมุดยาเลยไม่กังสีคุณจะมาเรียนเนี่ยก็จะเรียนเลยไม่ใช่ยาเลยจีนยาเรียนกันเนี่ยเรื่องจีนอะไรเนี่ยจำนวนอีกนอกจากตัวชินุก็เต็มไปเกี่ยมากูนั่งกับกูก็ขึ้นมาเนี่ยเปลี่ยนตัวเลยกิสาโก้กูเซ็งเลยเปลี่ยนตัวเลยกิสานะพัตตาลูกูวางทุกอย่างต้องอย่างเจ้ากูจะตีจมาเลยที่ก้าส่วนใหญ่เจ้ากูนั่งกับเปลี่ยนตัวดีเลชิมีมาเนี่ยเดมุสีเปลี่ยนเลยกูที่ก้าเน
တို့ဖြစ်စေခြင်းနဲ့ဆန္ဒပါအဲ့ဆန္ဒကကျွန်တော်မိတ်ဆွေဦးစိန်ဝင်းမှာရှိသူလူလူအများစုမှလည်းရှိတယ်ကျွန်တော်မှလည်းရှိတယ်သူတို့လည်းပဲနှောင်းချဖွဲ့စည်းပုံခြေခံဦးတွေအောက်မှာဒီမစီပြောင်းလဲမှုကလုံးဝကိုမဖြစ်နိုင်ဘူးဘာကြောင့်လဲနှောင်းချဖွဲ့စည်းပုံခြေခံဦးတွေနိုင်ငံပါတီများကဏ္ဍမှာအတိလင်းပြဌာန်းနာရှိတယ်စီကန်းရှိတော့ဒီမိုစီလို့သုံးထားတယ်ဒီမိုစီကစီကန်းနဲ့တော်လို့မရပါဘူးဒီကဘာလုံးမှာဒီမိုစီကိုဥပဒေစိုးမိုးရေးနဲ့ညီကျင့်သုံးရတာဖြစ်တယ်။သူကဥပဒေစိုးမိုးရေးအားကောင်းမှဒီမိုစီရဲ့ကျင့်သနာဖြစ်တယ်။သူကစီကန်းစွာကအရေးကြီးအမှန်နဲ့လူအဖွဲ့ကြီးတဲ့လူလိုအပ်တယ်။ဒါပေမဲ့စီကန်းကတကြုံတကာတာဒီရောတပုန်ဆန်းဖြစ်တယ်။စီကန်းကစီကန်းထုတ်သူကစီကန်းထက်မှရှိတယ်။ဥပဒေစိုးမိုးရေးဆိုတာကဥပဒေအောက်မှာအကုန်လုံးရှိတယ်။အစိုးရရှိတယ်အာဏာပိုင်တွေရှိတယ်။ဒီနှစ်ခုက concept က တွေးခေါ်ကရှင်နဲ့ရီလိုချာနာတယ်။တတိမှလည်းချာနာတယ်။ဒါကြောင့်အင်းမှုကျူးလွန်တဲ့သူကိုပြစ်ဒဏ်ပေးရမယ်ဆိုတဲ့အားကောင်းတဲ့စံထားချက်ကဥပဒေစိုးမိုးရေးမှာပဲရှိတယ်။စီကမ်းမှာမရှိဘူး။အဲ့တော့မြန်မာစစ်ကောင်းဆောင်တွေကဒီမိုစီဆိုပြီးစီကန်းနဲ့တွားကျင်နေစီကန်းနဲ့လည်းတွားနေကြတယ်ဥပဒေစိုးမိုးနဲ့အညီမတွားဘူးခဏဥပဒေစိုးမိုးလို့ပြောတဲ့အချိန်မှာဒီပြည်လုံးမှာဘယ်သူမှပြစ်မှုကျူးလွန်တဲ့လူကိုပြစ်ပေးပါဆိုတဲ့အတန်ကကျေလောင်ထွက်မလာဘူးအဲ့တော့ဥပဒေစိုးမိုးကြီးကအသက်ဝင်ဝင်ကြီးနေတယ်ဥပဒေစိုးမိုးကြီးကရူးပိုင်လောဖြစ်နေလက်ရှိဒီတဲ့ဥပဒေရှိတယ်အဲ့ဒါကိုလိုက်နာပါဆိုဥပဒေစိုးမိုးကြီးရှင်းနေမြင်နေကြတယ်နောက်တစ်ချက်ကဒီဥက္ကမောင်လည်းပြောသွားတယ်နိုင်ငံပါတီကြီးများကြီးကစားကွက်လို့ပြောတယ်ဆိုနိုင်ငံပါတီကြီးများကြီးကစားကွက်ဆိုတာကတော့ဒါတစုံတရာအထီရောဟိုမှန်နိုင်တာပေါ့လေဆိုကျင်တော့ NLD တိတ်ခါကြအောင်ဆိုရဲသို့တော်လည်းပဲ NLD တိတ်ခါကြအောင်မြန်မာစစ်တပ်ကလုပ်တယ်ဆိုရင်လည်းဒါကကစားကွက်မဟုတ်တော့ဘူးဒါကနိုင်ငံတကာအရှိရှိတဲ့ခိုင်းဖြစ်သွားပြီရစုံမှုကြီးဖြစ်သွားပြီဒါကလူခဏသိန်းကျော်လောက်ကဘဝနဲ့အသက်နဲ့ခန္ဓာကိုယ်နဲ့ကြီးစိဥ္စာနဲ့ချိတ်ထားတဲ့နိုင်ငံတကာခိုင်းဖြစ်သွားပြီအော်ကျွန်တော်တို့ကကစားကွက်လို့စဉ်းစားလို့မရတော့ဘူးအဲ့လိုကစားကွက်လို့ပေါ်လို့စဉ်းစားနေကြတာကာလပတ်လုံးဆင်ဘရောမမြန်မာနိုင်ငံတည်ငြိမ်တဲ့ဒီမိုစီနိုင်ငံတူးတက်ဖွံ့ဖြိုးတဲ့နိုင်ငံဖြစ်မလာနိုင်ဘူးအဲ့တော့ဥပဒေစိုးမိုးရေးအခြေခံကကိုဒီလောက်ကြီးမားလွန်အားကြီးတဲ့ရက်ဆက်လွန်အားကြီးတဲ့ပြည်ဝကြီးရဲ့ကျူးလွန်တဲ့သူတွေကိုပြစ်ပေးပြီးတော့ဥပဒေစိုးမိုးရေးတိဆောက်မှလာရင်ကျွန်တော်နိုင်ငံရေရှည်ငြိမ်းချမ်းတည်ငြိမ်တူးတက်ဖွံ့ဖြိုးနိုင်မှာဖြစ်ပါလေ
ဟုတ်ကဲ့ခင်ဗျာကောင်သူရဲ့ကျေးဇူးပါကျွန်တော်နောက်ထပ်သတင်းရှင်တွေလှည့်ပေးခြင်းပါတယ်နောက်တစ်ဦးကတော့ကိုငင်းချန်းလေးလိုက်ပေါ်မှာရှိပါတယ်ကိုငင်းညာတို့တို့ဆွေးနွေးမြန်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျအခုဟောဥစ္စာပေါ့နော်ကျွန်တော်ဆိုက်လို့သတ်မှတ်တာအမေရိကန်အောက်လွှတ်တော်ကပေါ့ဒါပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့လွှတ်တော်ကိုယ်စားလှယ်တွေကသတ်မှတ်ထားတဲ့ဆိုတဲ့အခါကျတော့အမေရိကန်ပြည်သူအတန်လို့ပြောလို့ရတာပေါ့နော်ဒါသိချက်သိချက်ကဗမာတပ်မတော်ဆိုပြီးတော့ဒေါက်တာဆက်ကြီးကလည်းဖေဖေတီကြောင်းထားတဲ့တပ်မတော်ပြောတယ်ဗမာပြည်မှာတပ်မတော်ကအစ်စ်တပ်ကပေါ့နော် institution အင်အားအကောင်းဆုံးပါဒီထဲမှာနိုင်ငံတကာကနေပြီးတော့တန်တရားရှိပါလေစစ်မဲ့ဆေးမဲ့ဆိုပြီးတော့ပတ်မှတ်ထားတဲ့သူတွေရာဇဝတ်ကောင်းနေလို့တော့မှမသုံးသေးပါဘူးတန်တရားရှိတဲ့သူတွေကိုဒီလိုမျိုး institution ကြီးတစ်ခုကဒီလူတွေကြောင့်နာမည်ပြတ်တာကိုဘာကြောင့်ထုတ်မပေးပဲနဲ့ genocide လုပ်တဲ့နိုင်ငံလို့ဗမာပြည်ကနာမည်တွင်းနေတာကိုဗမာပြည်ထဲမှာရှိနေတဲ့ NLD အပါအဝင်ရှိသမျှလူလူကဒီဟိုစစ်တပ်ကမကောင်းတဲ့သူတွေကိုဖယ်မထုတ်ပဲနဲ့ဘာဖြစ်လို့စစ်တပ်နဲ့ဗမာပြည်နဲ့တွဲပြီးတော့လူမျိုးကြီးဝါဒကိုအကောင့်ထဲဖောနေတာလဲပေါ့အဲ့တော့ကြောင့်မို့နာမည်ပြည့်ရတဲ့အတွက် genocide ကိုသတ်မှတ်ခံထားတဲ့အတွက်ဗမာပြည်ဘလို့ဆုံးရှုံးနိုင်လဲဆိုတာဥစိတ်ဝင်းအနေနဲ့ဖြည့်ပေးရင်ပိုကောင်းပါလေကိုအောင်သူကတော့ခုနကပြောသွားလို
့ဟုတ်ကဲ့ခင်ဗျာကျွန်တော်ဥစိတ်ဝင်းအလှည့်ပေးပါမယ်ကျွန်တော်နောက်ထပ်သရော့ရှိတူလဲတလျှောက်တွန်းဖိတ်ရပါဖိတ်ချင်ပါလေခင်ဗျာတလျှောက်ထဲကိုတက်ခိုင်တူတူဆွေးနွေးမြေမြောက်လို့ရပါတယ
်ခင်ဗျာကျွန်တော်ဒီ genocide ဆိုသတ်မှတ်ခံတဲ့ပတ်သက်ပြီးတော့ခုနကကိုအောင်သူပြောသွားသူတိုင်းရင်းသားတွေမှာဖြစ်တဲ့ဓမ္မစစ်တဲ့ထိုးစစ်နဲ့ဒီခိုင်မှာဖြစ်တဲ့ကိစ္စနဲ့အသက်ခွဲမိသိခြင်းနဲ့တိုင်းလာရင်မဖြစ်တဲ့ကိစ္စကိုဗမာပြည်သူများစွာလည်းဘယ်သူမှမထောက်ခံမှုစစ်တပ်ဘုံကတောက်လျှောက်ကိုကန့်ကွက်လာတဲ့စစ်တပ်ကိုဆန့်ကျင်လာတဲ့အဖွဲ့အစည်းပါဗမာပြည်သူဆိုတာဒီရခိုင်ကိစ္စမှာတော့တက်တက်တခြားစီဟိုဒီရဲစခန်းပေါင်း30ကျော်တိုက်ခိုက်ခံရတာ၄ဒီစစ်တပ်နာချက်ခုခုတိုက်ခိုက်ခံရတာ၄နောက်ကြတော့ဟိုကခါကိုကျော်သိန်းဒီရခိုင်နေသားတော့ပြီးတင်းရွေချင်းမှာအာစာဖွဲ့စည်းဩဇာအဲ့ချင်းမှာဘလောက်ပြန့်နေလေဆိုတော့တိဒါမှမဟုတ်သတင်းမီဒီယာအဲ့မဖော်ထုတ်ကြဘူးဟိုပြောတာဒါမှမဟုတ်ကိုကျော်သိန်းပြောတာဟာနိုင်ငံတော်ပြန့်လာမပြန့်လာမသိဘူးအမေရိကန်အလို့တော့ရေးဒီယူရှိတာတော့မသိဘူးဗမာပြည်သူကြားထဲမှာတော့ဒါမှန်စရာဆိုတော့ကျွန်တော်သိတယ်။ဒါဆိုအဲ့ဒါကိုကြတော့ဘယ်သူမှမထောက်ပြဘူး။ဒါအဲ့လူတွေပြန်လာပြီဆိုရင်ရောဒီကြေတနာအေးမလားမအေးဘူးမအေးသေးဘူးကျွန်တော်အမှားခံပြောရင်
ဟုတ်ကဲ့ပါ။အဲ့မှာသတင်းနဲ့ပတ်သက်လို့ကျွန်တော်လည်းထည့်ပြောချင်ပါတယ်။ရခိုင်ဒေသမှာအာစာတိုက်ခိုက်မှုနဲ့ပတ်သက်လို့ဟိန္ဒူတွေတတ်ခါနဲ့ပတ်သက်လို့အမြဲပြောကြပါတယ်။ဒါပေမဲ့သတင်းတွေမှာကျွန်တော်ဖော်ပြပြီးသားဖြစ်ပါတယ်။ဒါတွေကဖော်ပြ။ဒါပေမဲ့သတင်းဆိုတာမြုပ်နေတဲ့ကိစ္စတွေကိုဖော်ထုတ်တဲ့ခါကျတော့မရိုဂျာရဲ့ကိစ္စနဲ့ပတ်သက်လို့ဂူတက်ကြီးအစိုးရကလည်းတာဝန်မခံဘူး။ဒါတစ်ဖက်ကကျွန်တော်ပြောတာမဟုတ်ပါဘူး။အဲ့ဒါကြောင့်မလို့သတင်းရဖြစ်တဲ့သဘောကိုဖြစ်နေတာကိုပြောပြတာပါ။ခုနကသတင်းတွေကိုထိန်ချန်ထားတာတော့မရှိပါဘူး။ခုနဟိန္ဒူတွေဖြစ်တဲ့ကိစ္စအခုနဒီဘက်မှာခုနအာစာတိုက်ခိုက်မှုကိစ္စဒါတွေကတော့နိုင်ငံတကာကလည်းသိပါတယ်ခင်ဗျာ။ကျွန်တော်ကိုစင်ဝင်းကိုလှည့်ပေးကြပါမယ်ခင်ဗျာ။ကိုစင်ဝင်းခုနကကိုငင်းချမ်းမီးသွားတဲ့ကိစ္စနဲ့ပတ်သက်လို့ energy အစိုးရမှကိုတာဝန်မရှိဘူးလား။အဲ့ဒါလေးဖြည့်ပေးစေချင်ပါတယ
်။ဒီလိုမျိုးပေါ့ genocide ဖြစ်လားမဖြစ်လားဟာလားဟိုကျွန်တော်စာရင်းနဲ့ဆွဆွဲတဲ့ဟာတွေဒီရရေဆွဆွဲခံရတဲ့ဟာကိုတရားရုံးကျွန်တော်အမြင်ရတော့တရားစီရင်လို့လုပ်ကိုလုပ်တင်တယ်ဘယ်လိုဟာမျိုးမှာတော့အကောင်းဆုံးအနေထားဖြစ်မလဲဆိုတော့ကျွန်တော်တို့ပြည်တွင်းမှာကိုတရားစီရင်လို့လွတ်လပ်တဲ့တရားစီရင်မှုဆိုတဲ့ဟာဖြစ်တယ်ဒါပေမဲ့ပြောရလို့ရှိရင်အဲ့ဒါကဖြစ်ဖို့လမ်းမရှိနော်ဟိုကျွန်တော်မြင်နိုင်တဲ့အနာဂတ်ကြီးကိုဘာမှအဲ့ဒီကမဖြစ်ဘူးအဲ့တော့အဲ့ဒီလိုအနေထားမှာတန်ကြီးရဲ့ဒီခုအတိုင်းဝိုင်းအနေထားဒါတစ်ဖက်မှာနိုင်ငံရေးရဲ့ဒီဟတ်ပါဝါကိုဟို ဟိုကိုင်နာတာဟိုစစ်တပ်ရဲ့ကိုင်နာတာပါဝါရှယ်ရင်းနေဒါရီထောင်းတော့လူမျိုးဆိုဆိုင်တီပါဘူးတပတ်ပစ်ပစ်နေတဲ့ဟာအာကိုကကြီးနေတယ်အဲ့တော့အစိုးရလုပ်တင်တာဆိုတော့လုပ်တင်တာပေါ့လုပ်ရင်ကောင်းတာပေါ့လို့ပဲပြောရမှာပဲဒါပေမဲ့ reality တကယ်ဟိုလက်တွေ့မှာတော့အဒီဟာကအာနားမရှိဘူးအဲ့တော့တခြားနည်းလမ်းတွေကတော့ဗာလဲဆိုတော့ဟို error tribunal တို့နော်ဟိုဒါ the hate မှာလုပ်တဲ့ ICC တို့ဒါတောင်မှအများကြီးဟိုတာစီတွေအများကြီးရှိသေးတယ်ဗာပဲဖြစ်နိုင်ရှိသေးတယ်လမ်းကြောင်းတွေလို့ပြောလို့ရှိရင် tribunal ပေါ်နေမှာပဲသူကလည်းသူဟိုအပြင်မှာနိုင်ငံတစ်ခုမှာအခုဖြစ်နိုင်ရှိနေရှိတဲ့နိုင်ငံလို့ပြောလို့ရှိရင် America ရှိမယ်ကနေဒါရှိမယ်ဟို UK ရှိမယ် Australia ရှိမယ်အဲ့ထဲမှာမှာအလန်ကြောင့်ကတော့အမေရိကနဲ့ကနေဒါကဟိုမဖြစ်နိုင်တဲ့ဟာမျိုးတွေပဲရှိတယ်။အဲ့ဒါကသူကသူ try ဟိုဟာ fire ဆက်သွားနေတယ်။အဲ့ဒီမှာမှာဘယ်သူတွေကတော့မရောက်တယ်ဆိုတော့ပမာဒီကိစ္စနောက်ပြီးတော့ပြီးခဲ့တဲ့ Bosnia ရဝန္ဒာတို့တဲ့ပို့ပြီးတော့ဟို suspect ဖြစ်တဲ့လူတွေပိုများပါလိမ့်မယ်။စစ်ဘုတွေမကဘူးအရာမာဒီမှာရောဒီဘူးပေါ်တခြားတော့လုပ်ငန်းရှိတပါ။နားကြီးများပါလေ။အဲ့တော့အဲ့ဒါကိုပြောလို့ရှိရင်တစ်ဖက်မှာအခုရှိနေတဲ့ရဝါနာမာရမဟိုဟိုတရားရုံးချိန်ပြီးလောက်တာပတ်သက်ကုန်ရောအပြီးဆိုပြီးတော့မဖြစ်ရောက်ဘူးဆိုပြီးဝေဒနာနဲ့ထွက်နေတာကျွန်တော်တို့မှမြင်လို့ညာရှိနေပြီနော်
ဟုတ်ကဲ့ကျွန်တော်တို့ကခုနကကိုနင်းနေပြီးတော့ပြန်ထောက်ချင်ပါတယ်ဒီလက်ရှိ NLD အစိုးရအနေနဲ့ဒီဖြစ်ရတဲ့ပတ်သက်ပြီးတော့တော်နိုင်ငံတော်များနိုင်ငံတကာထောက်ပြတာတော့လုံခြုံရေးဖွဲ့တွေမှာတာဝန်ရှိတယ်ပေါ့နော်ဒါပေမဲ့တချို့မြင်ကြတာက NLD စုရကုနိုင်ကဒါကိုအကောက်ွယ်ပြီးနေရဆိုတဲ့သဘောမျိုးမြင်ကြပါတယ်အဲ့ဒီအချိန်ကြီးရောမြင်ရပါလားကိုစိန်နဲ့တုံ့ပြန်ချက်ကြည့်ပါ
NLD စိုးရတဲ့ဒေါ်အောင်သူကြီးကိုယ်တိုင်လည်းသူကဝန်ခံထားပြီးသားပဲလေဟိုကUK ကနေအင်္ဂလန်ကဝင်ကြီးလာတဲ့ခါကျတော့ဒီကိစ္စကိုတခြားနီလာနဲ့ဒီတဲ့ပိုပေါင်းတဲ့နီလာနဲ့လုတ်ခဲနိုင်သားဆိုတဲ့ဟာမျိုးနော်အဲသူပြောထားတာပဲအဲ့တော့ရှင်းနေပါလေ
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ daily life season အချိန်ဆက်သွားလို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့လူခွင့်ရှင်နေဦးအောင်ထူနောက်ဒင်းသာဆရာဦးစိန်ဝင်းနဲ့ကျွန်တော်တို့ရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော် daily life season တမပဲကျွန်တော်ကပြပါခင်ဗျာ
ဘုဒ္ဓညုံဆွေးနွေးတင်ဆက်သွားတဲ့အင်္ဂါညဗီဒီယိုရဲ့ daily life season ကိုနားဆင်ကြရတာပါခင်ဗျာဘုဒ္ဓနေ့ညနေပဲ6နာရီခွဲကနေ9နာရီထုတ်လွှင့်သွားမဲ့ VOA အစီအစဉ်တွေကိုတိုင်းဒိုမီတာ19.25 လို့မှဖမ်းယူနားဆင်နေပါလေ။အခုတော့ကြံနေသေးတဲ့အချိန်တော်တင်မှာတရင်အချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးပါအောင်ဗျာ
။တမရဒေါ်နယ်ထရမ့်ရဲ့ပထမဆုံးနိုင်ငံတော်လုံခြုံရေးအကြံပေးမိုက်ကယ်ဖလင်ဟာထရမ့်အာဏာမရခင်2018နှစ်စပိုင်းတရင်ပတ်တွေအတွင်းရုရှားနဲ့ဆက်နွယ်မှုရှိခဲ့တာနဲ့ပတ်သက်ပြီးစုံစမ်းရေးမှုတွေမင်းမြန်းချက်ကိုလိန်ညာဖြေကြားခဲ့တဲ့အတွက်ဝါရှင်တန်တရားရုံးတရားသူကြီးအမ်မက်ဆယ်လီဗန်ကအင်ကာနေမှာပြင်းပြင်းထန်ထန်ဝေဖန်ပြစ်တင်လိုက်ပါလေ။ဒါပေမဲ့မိုက်ကယ်ဖလင်အတွက်စင်ချက်ချမှုနဲ့ပတ်သက်ပြီးရွှေ့ဆိုင်းပေးဖို့ပန်ကြားချက်ကိုတော့လက်ခံခဲ့ပါလေ။မက္ကဆီကိုနယ်စပ်မှာဒတိုင်းတိချောက်မဲ့ကိစ္စအတွက်သူတောင်းထားတဲ့အမေရိကန်ဒေါ်လာ5ဘီလီယံမရရင်အစိုးရရန်တရားတွေရပ်ဆိုင်းဖြစ်မယ်လို့ချင်းချောက်ထားမှုကလည်းသမ္မတဒေါ်နယ်ထရန့်ဘက်ကအလျှောက်ပေးလာတဲ့အတွက်ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်လွှတ်တော်အမတ်တွေကြားသဘောတူညီမှုရနိုင်ရေးအတွက်လွှတ်တော်တွေမှာဆွေးနွေးနေကြပါတယ်။ရခိုင်ပြည်နယ်ထဲမှာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြမတက်မတော်တို့ကြားတိုက်ပွဲတွေအပြင်းအထန်ဆက်လက်ဖြစ်ပွားနေပါတယ်။ပုံနှကြုံမြို့နယ်ထဲမှာမနေ့ကအင်ကာနေမှာနှစ်ဖက်တိုက်ပွဲဆက်ဖြစ်နေပြီးတက်မတော်ဘက်ကလေးချောင်းအကူသုံးတိုက်ခိုက်ခဲ့တဲ့အထိပြင်းထန်တယ်လို့ AA အဖွဲ့ကပြောပါတယ်။ခုတိုက်ပွဲတွေကြောင့်ပုံနှကြုံမြို့နယ်အထက်သင်္ဘုံတန်းကျေးရွာမှာဆစ်ဆောင်ဒုက္ခသည်300ကျော်ရောက်နေပြီးသူတို့အတွက်ဆန်းနဲ့ရိတ်ကဆောင်နဲ့အဝတ်ထည်တွေလိုအပ်နေပါတယ်။အကာတာရဲမှာအမေရိကန်ရဲ့စီးရဆောင်ရွက်မှုတွေလှုပ်ဆောင်နိုင်အောင်ပန်တဂန်စစ်ဌာနချုပ်ရဲ့အကာတာဌာနအစ်ကိုဖွင့်လှစ်လိုက်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမနေ့ကပဲကြေညာလိုက်ပါတယ်။ပုံမကောင်းမွန်တဲ့စူးစီးမှုနဲ့စီးရဆောင်ရွက်မှုတွေကြေကြေပြန့်ပြန့်လှုပ်ဆောင်နိုင်အောင်ပြုလုပ်မယ်။အကာတာအစီအစဉ်အသက်တစ်ခုဖြစ်ပြီးတော့လာမယ့်9နှစ်အတွင်းမှာဒေါ်လာတန်း100အထိအကုန်ကျခံပြီးပြုလုပ်သွားမယ်လို့ပြောပါတယ်။ကာကွယ်ရေးဌာနကဒီဌာနအတွက်ကိုအကောင့်ထွက်ဖို့ရွတ်သဘောတူစာချုပ်လောက်ကိုမနေ့ကပဲလက်မှတ်ရေးထိုးပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါက်ကင်မျိုးသက်ပြောပြခဲ့တာပါ။ဒီမိနစ်အတွက်အစီအစဉ်ထုတ်လွှင့်ရမှုကမှအင်ဂျင်နိုင်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ Darius Smith ဖြစ်ပါတယ်။ဒီကနေ့မိနစ်အတွက် VOA အစီအစဉ်တွေကိုမနေ့6နိုင်ရည်9နိုင်အထိလိုင်းလူမီတာ30နဲ့40 48တို့ကနေထုတ်လွှင့်ခဲ့တယ်လို့ Facebook စာမျက်နှာကပါတင်ဆက်ပေးခဲ့တာပါ။သတင်းရှင်များတို့ကမြန်မာပြည်သူပြည်သားအားလုံး စာရပျော်ရွှင်တဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.